Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အတန်းရဲ့2018ခုနှစ်မေလ28ရက်တနင်္လာနေ့ညပဲ VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တင်းနှလာနေညနေပိုင်းအစီအစဉ်တွေကိုကျမအမြတ်သင်အောင်ကတာဝန်တင်ဆက်သွားမှာပါရှင်
ကျမသင်ကြီးထိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွေ့ဆုံပွဲအရေးဆွေးနွေးဖို့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ထပ်ပြီးတော့တွေ့ဆုံကြပါတယ်လေးလံနေတဲ့စီမံကိန်းနဲ့ဗန္ဒာရေးဝင်ကြီးနေရာအတွက်ဗန္ဒာရေးဆိုင်ရာကျွမ်းကျင်သူဦးစိုးဝင်းကိုခန့်အပ်နိုင်ဖို့သမရကလွှတ်တော်ကိုအမြင့်ဆုံးတင်သွင်းပါတယ်ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုညနားဆင်ကြရမယ့်သတင်းလွှာရည်ထဲမှာတော့တာဝန်ကနှုတ်ထွက်သွားတဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနေရာအတွက်ဒီချုပ်စီးပွားရေးကော်မတီဖွဲ့ဝင်ဦးစိုးဝင်းကိုပြည်ထောင်စုလွှတ်တော်မှအမြင့်ဆုံးတင်သွင်းလိုက်ပါတယ
်ပြည်ထောင်စုဦးစိုးရဖွဲ့ဥပဒေပုံမှန်7နှစ်ပုံမှန်ခွဲခွေးတို့ပါပြဋ္ဌာန်းချက်များအရဦးစိုးဝင်းကိုစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာန
သတင်းပြေဆုံးကိုနောက်ပိုင်းမှနောက်ဆင်ရပါမယ်ဒီသတင်းနဲ့အတူအမေရိကန်နိုင်ငံမှာဒီကနေ့မေလရဲ့နောက်ဆုံးတင်းနှလာနေ့မှာကြာရောက်တဲ့တာဝန်ထမ်းဆောင်ရင်းကြာဆုံးခဲ့တဲ့အမျိုးသမီးအမျိုးသားစစ်သည်တွေကိုဂုဏ်ပြုတဲ့အောက်မေ့ပွဲနေ့အကြောင်းပြည်ရင်းပြည်ပဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ရဲ့ရခိုင်ပြည်နယ်ခရီးစဉ်2018ခုနှစ်အတွက်ပြည်သူ့ဂုဏ်ရေးဆုချီးမြှင့်ပွဲအခမ်းအနားစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ကြီးထိုင်းနဲ့ကိုအောင်တို့ကကြေညာပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးတွေ့ဆုံပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နဲ့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေဒီကနေ့တနင်္လာနေ့မှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်ကစစ်မဲ့ဆုံးမှာထပ်ပြီးတော့တွေ့ဆုံကြပါတယ်။စင်ကာပူနိုင်ငံမှာဇွန်လ7ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်တဲ့အကြောင်းပြီးခဲ့တဲ့ကြာသပတေးနေ့ကပြောဆိုခဲ့တဲ့အမေရိကန်သမ္မတထရန့်ကတော့စီစဉ်ထားတဲ့အတိုင်းပဲဆွေးနွေးပွဲဖြစ်လာဖို့အလားအလာကောင်းတယ်လို့ပြောဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာအလားအလာကောင်းနေရှိနေပြီးတချိန်မှာစီးပွားရေးနဲ့ဗန္ဒာရေးအင်အားကြီးတဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းဒီပေါ်ကင်ဂျုံအွန်းအနေနဲ့သူနဲ့တသဘောတည်းရှိတယ်ဆိုရင်ဖြစ်လာမယ်လို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တောင်ကိုရီးယားဆိုင်ရာအမေရိကန်သံမတ်ကြီးအဖြစ်တာဝန်ယူခဲ့ဘူးတဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဆွန်ကင်းကဆွေးနွေးပွဲပြင်ဆင်ရေးအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်နေပါတယ်။ဆွေးနွေးပွဲတွေကတော့အင်ကာနေ့လောက်အထိကြာနိုင်တယ်လို့ခန့်မှန်းတဲ့အကြောင်းသတင်းတွေမှာလည်းဖော်ပြကြပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်ခဲ့ရင်တော့မြောက်ကိုရီးယားအတွက်ရောတောင်ကိုရီးယားဂျပန်တို့အတွက်ရောကမ္ဘာတဝန်းအမေရိကန်နဲ့တရုတ်တို့အတွက်ပါကောင်းမွန်မှာဖြစ်တဲ့အကြောင်းဒီအတွက်လူအများအပြားကကြိုးစားနေကြပြီးချောချောမွေ့မွေ့ရှိနေပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကတော့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းနဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားခေါင်းဆောင်အနေနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်ပိုက်ဖြတ်ထားဆဲဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။
ကိုလံဘီယာနိုင်ငံကသမ္မတရွေးကောက်ပွဲမှာလဝဲဝါဒီတပုံဟောင်းနဲ့ကွန်ဆာဗေးတစ်သမ္မတရိုဂျာဝါဒီတို့ရွေးရှင်ပြန်ကြရမှာမဲပြတ်သက်မကွာတာကြောင့်နောက်တစ်ကြိမ်ထပ်ရှင်ပြန်ရမယ့်အနေအထားရှိနေပါတယ်လက်ရှိရေးတွက်ထားတဲ့မဲရလဲအရာကွန်ဆာဗေးတစ်ထက်လွတ်တော်အမဟောက်အိုင်ဗန်ဒီကေဟာ39ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးလဝဲဝါဒီဂူစတာဗိုပက်ထရိုကတော့25ရာခိုင်နှုန်းနဲ့နောက်ကလိုက်နေပါတယ်လက်ရရင်းဒီကာဟာရွေးကောက်ပွဲမဲဆက်စည်းရုံးစဉ်ကာလမှာကလေးက FARC လက်ဝဲတပုံအနေနဲ့ရယူထားတဲ့အစိုးရရဲ့သဘောတူညီချက်ကိုပြန်ပြင်ဆင်ရေးဆွဲမယ်ဆိုပြီးတော့ကြေညာပေးထားပြီးဒီသဘောတူညီချက်ဟာတပုံတွေအပေါ်အလျော့ပေးလိုက်လျောလွန်အားကြီးတယ်လို့ဆိုရတဲ့ FARC တပုံအဖွဲ့ခေါင်းဆောင်ဟာလွှတ်တော်မှာရှိနေရမှာမဟုတ်ပဲထောင်ထဲမှာရှိနေရမှာလို့လည်းသူကပြောပါရယ်အခုခါမှာတော့ပြက်ပြဲသွားပြီဖြစ်တဲ့ M19 တပုံအဖွဲ့ခေါင်းဆောင်ဟောင်းပက်ထရိုကတော့အစိုးရနဲ့ FARC တပုံတို့ဒီငင်းငယ်ရေးသဘောတူညီချက်ကိုထောက်ခံသူဖြစ်ပါတယ်ဒါပြင်တိုင်းပြည်စီဝိုင်းနဲ့ပတ်သက်ပြီးတော့အလုံးပြုပြင်ပြောင်းလဲဖို့နိုင်ငံပြန်ပြီးတော့ကြိုးဝါချမ်းသာလာဖို့နဲ့ပြန်ပြင်းပြင်းစွမ်းအင်ကိုအစားထိုးအသုံးချဖို့လှုံ့ဆော်မယ်လို့ကြေညာပေးထားတာကြောင့်တာမန်လူရန်းစားတွေကတော့သူ့ပေါ်ထောက်ခံသဘောကျနှိမ့်ချကြပြီးအခွင့်အရေးတွေကတော့တိတ်မလူလာကြပါဘူးမနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာသမရကိုယ်စားလှယ်လောင်းနေဟာမဲရလဲရဲ့90ရာခိုင်နှုန်းနဲ့အပြတ်အသတ်အနိုင်မရကြတာကြောင့်လာမယ့်ဇွန်လ18ရက်နေ့မှာနောက်တစ်ကြိမ်ရွေးကောက်ပွဲပြန်ကျင်းပနိုင်ပါတယ်ရွေးကောက်ပွဲကြီးကြပ်သူတွေကတော့ မျိုးကြီးတချို့မှာမဲပေးသူအရေးအတွက်တော်များပြီးမဲပေးရမှာလဲပုံမှန်ပဲရှိခဲ့တယ်လို့ဆိုပါတယ်။ဒီနေ့ဝင်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာ Max Wari Fuck တပုံနေနဲ့အစိုးရကြားငင်းငယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးပြီးတဲ့နောက်ကျင်းပတဲ့ပထမဆုံးရွေးကောက်ပွဲဖြစ်ပါတယ်။ဒီငင်းငယ်ရေးသဘောတူညီချက်ကြောင့်လူပေါင်း2,200ကျော်တည်ဆုံခဲ့တဲ့250ကျားလက်နက်ကင်ပုံကန်ထားကြမှုတွေအဆုံးသတ်ခဲ့ပါတယ်ခင်ဗျာ
။အဖဂန်အစိုးရရဲ့အစင်းမြင့်ကိုယ်စားလှယ်အဖွဲ့ကမနေ့တနင်္ဂနွေနေ့တုန်းကပါကစ္စတန်ကိုတွားရောက်ပြီးအဖဂန်နဲ့ပါကစ္စတန်ကြားအကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးနဲ့လုံခြုံရေးတို့ကိုဆွေးနွေးခဲ့ကြပါတယ်။အဖဂန်ပြည်ထရေးဝန်ကြီးထောက်လှမ်းရေးအေဂျင်စီအကြီးအကဲတို့ပါဝင်တဲ့ထိပ်တန်းလုံခြုံရေးဆိုင်ရာကိုယ်စားလှယ်အဖွဲ့ကတော့အမျိုးသားလုံခြုံရေးအကြံပေးဟနီးဖ်အက်ဒမာဦးဆောင်ခဲ့ပြီးပါကစ္စတန်ရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးကြပါတယ်။ပါကစ္စတန်မျိုးသားလုံခြုံရေးအကြံပေးနက်ဆာဂျန်ဂျွန်းနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာပါကစ္စတန်စစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးကာမာဂျာဘက်ဘဲဂျွာနဲ့လည်းအရေးကြီးဆွေးနွေးပွဲကျင်းပပါတယ်။မကြာခင်ကရရှိထားတဲ့အာဖဂန်ပါကစ္စတန်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးလုပ်ငန်းအစီအစဉ်ကိုအကောင့်ထဲပေါ်ရေးအလေးထားဆွေးနွေးခဲ့တဲ့အကြောင်းပါကစ္စတန်စစ်တပ်ရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကကြေညာချက်ထုတ်ပါတယ်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအကြမ်းဖက်ဝါဒီတွေလက်ချက်နဲ့အကြမ်းဖက်မှုတွေကိုရှော့ချနိုင်ရဲ့အထောက်အကူဖြစ်စေရေးဆောင်ရွက်ဖို့လဲနှစ်ဖက်တို့သဘောတူခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်ရှင်
။ပြည်သက်နိုင်ငံပဲရစ်မြို့တော်မှာလေးလွာအထက်ကနေပြုတ်ကျလူနီးတွဲလောင်းဖြစ်နေတဲ့ကလေးငယ်တူကိုအသက်22နှစ်အရွယ်မာလီနိုင်ငံသားရွှေပြောင်းချစ်ချနေထိုင်သူတူကအဆောက်အဦပေါ်တွေ့တက်ပြီးတော့တွားရောက်ကတင်ခဲ့ပါတယ်။အနီးနားကစားတော့ဆိုင်မှာဘောလုံးပွဲသွားကြည့်ဖို့အိမ်ကထွက်လာရင်ကလေးငယ်ကိုတွေ့တဲ့အတွက်တွားရောက်ကတင်ခဲ့တာလို့သူကပြောပါတယ်။ကလေးတွေကိုချစ်ပြီးတော့အနေရမဖြစ်စေချင်တာကြောင့်အပြေးလွှားသွားကတင်ခဲ့တာလို့ CNN သတင်းဌာနကသူကပြောရတယ်။ဗီဒီယိုထဲမှာတော့ဂက်ဆမာဟာလက်ပလာနဲ့အဆောက်အဦရန်ဒါကနေတထပ်ပြီးတထပ်တက်သွားတာကိုမြင်ရပါတယ်။အဲဒီနောက်လေးတက်ကိုရောက်သွားတဲ့ခါမှာတော့ရန်ဒါမှာတွဲလောင်းခုန်နေတဲ့ကလေးငယ်ကိုဆွဲမှကတင်ခဲ့ပါတယ်။အခုခါမှာတော့အင်တာနက်လူမှုကွန်ရက်မှာသူ့ကိုရုပ်ရှင်တွေကစပိုက်တာမန်ဆိုပြီးတော့ဂုံပြူချီချူရေးသားပြောဆိုနေကြပါတယ်။ပြည်သက်သမရအီမနျူအယ်မက်ခရွန်ကလည်းဂက်ဆမာကိုအဲလီဇေနန်တော်မှာခေါ်ယူတွေ့ဆုံကွန်ပျူခဲ့ပါတယ်။ဘုရားသခင်ရဲ့အကူအညီနဲ့သူအဲ့ဒီလိုကယ်တင်နိုင်ခဲ့တာဖြစ်ပြီးတစ်ထက်တက်သွားပြီးတဲ့နောက်တစ်ထက်ကိုဆက်တက်ဖို့အားရဖြည့်လာခဲ့တယ်လို့ဂက်ဆမာကပြောရတယ်။သူဟာမကြခင်မှာပြည်သူနိုင်ငံသားဖြစ်လာမှာဖြစ်ပြီးတော့မိသက်ကယ်ဆယ်ရေးဌာနမှာအလုပ်ပေးမှာဖြစ်တယ်လို့တမရမက်ခရွန်ကပြောပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်လစ်လတ်နေတဲ့စီမံကိန်းရဲ့ဗန္ဒာရေးဝင်ကြီးနေရာမှာလူဒီများတဲ့ဗန္ဒာရေးဆိုင်ရာကျွမ်းကျင်သူဦးစိုးဝင်းကိုခန့်အပ်ဖို့သမရကလွှတ်တော်ကိုအမည်စင်းတင်သွင်းပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟုစည်းပွားရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးဝင်းကနိုင်ငံတကာဗန္ဒာရေးဆိုင်ရာဝန်ဆောင်မှုကုမ္ပဏီကြီးဖြစ်တဲ့ Deloitte ရဲ့မိဖက်အဖြစ်လဲလုပ်ကိုင်နေသူပါ။မြန်မာအစိုးရရဲ့စည်းပွားရေးညှိနှိုင်းမှုကော်မတီမှာလည်းအဖွဲ့ဝင်ဖြစ်ပါတယ်။မြန်မာနိုင်ငံသားကုန်သွယ်မှုဘဏ်မှအထွေထွေမန်နေဂျာအဖြစ်နဲ့တာဝန်ယူခဲ့ဘူးသူဖြစ်ပြီးစီးပွားရေးလောကမှာတော့လူသိများသူဖြစ်ပါတယ်။အဂတိလိုက်စားမှုနဲ့စုံစမ်းခံရတဲ့အရင်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်ဝင်းရာထူးကနှုတ်ထွက်သွားပြီးတဲ့နောက်လစ်လတ်သွားတဲ့ဝန်ကြီးနေရာကိုအစားထိုးဖို့အခုဗန္ဒာရေးဆိုင်ရာကျွမ်းကျင်သူအသက်80အရွယ်ဦးစိုးဝင်းကိုသမရဦးဝင်းမြင့်ကအမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ်။
မလေးရှားနိုင်ငံမှာမန်တာအဖက်တမင်းစိတ်ကြွဆေးပြားနဲ့ဘိန်း 1.2 တန်နီးပါးကိုလွန်ခဲ့တဲ့သတင်းပတ်ကဖမ်းဆီးရမိတယ်လို့မလေးရှားအောက်ခွန်ရရှိတွေကဒီကနေ့ပြောပါရယ်ဒေတာရင်းဖြန့်ချီဖို့လို့ယူဆရတဲ့ရာဘစိတ်ကြွဆေး 1,189 ကီလိုဂရမ်နဲ့ဘိန်း 960 ကီလိုဂရမ်ကိုသိမ်းဆည်းရမိတာလို့အောက်ခွန်ရရှိချုပ်ဆက်ဘရိုမနီယမ်တိုလစီကဒီကွာလာလမ်ပါမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါရယ်မေလ22ရက်နေ့ကကွာလာလမ်ပါမြို့စင်ကြေဘုံမှာအဲ့ဒီမူရစီဝါတွေကိုတင်ဆက်ရမိပြီးတဲ့နောက်ဒီမှုနဲ့ဆက်ဆက်ပြီးမြန်မာ၃ဦးနဲ့မလေး၃ဦးကိုအာဏာပိုင်တွေကဖမ်းဆီးထားပါတယ် ဖန်စီရမိတဲ့အဲ့ဒီမူရစေဝါတွေကိုလေးလုံးပိတ်ထားတဲ့ရွှေရောင်အိတ်တွေနဲ့ထည့်ထားပြီးတော့အဲ့ဒီအိတ်တွေပေါ်မှာတာရှိခံလက်ဖက်ဆိုပြီးတော့ရိုက်နေထားတယ်လို့ဆိုပါတယ်အဲ့ဒီမူရစေတွေကိုအစားတောက်ဖြစ်တယ်လို့လည်းအကောက်ခွန်စာရဲ့ပေါ်မှာရေးသားခဲ့တယ်လို့ဆိုပါတယ်အခုလိုဖန်စီရမိပြီးတဲ့နောက်ဒီမှုကိုဆက်လက်ဆုံးဆန်းဆစ်ဆင်းနေပြီးမြန်မာနိုင်ငံကမူရမောင်ကိုဂိုင်းနဲ့ဆက်ဆက်ပတ်သက်မှုရှိတယ်လို့ယုံကြည်ကြောင်းစီဘရိုမနီယမ်ကပြောပါတယ်အာရှဒေသနိုင်ငံတော်မြတ်မြတ်မှာမန္တာဖက်တမင်းစိတ်ကြွစီဘက်ဈေးကွက်ဟာပူကျပြန့်လာပြီး2015ခုနှစ်နောက်ပိုင်းမှာသုံးဆမှုလည်းပူများလာတယ်လို့ကျန်းကျင်သူတွေကထောက်ပြပါတယ်မြန်မာနိုင်ငံဟာဆယ်စုနှစ်တည်းနဲ့ချီဟီရိုယင်ဘိန်းနဲ့မန္တာဖက်တမင်းစိတ်ကြွစီထုတ်လို့ဖြန့်ချီတဲ့နိုင်ငံဖြစ်တယ်လို့လည်းသူတို့ကထောက်ပြကြပါတယ်ခင်ဗျာ
2018ခုနှစ် Atlantic Hurricane မုန်တိုင်းရာသီအတွက်ပထမဆုံးဖြစ်တဲ့အပူရော့ပိုင်းမုန်တိုင်း Alberto ကြောင့် American ပင်လယ်ကွေ့ကန်ယူဒန်ဒေသနဲ့ Cuba အနောက်ပိုင်းတို့မှာဒီကနေ့မိုးသည်ထန်နေပါတယ်။တနအီကို၄တိုင်နှုန်းကီလိုမီတာ100လောက်နဲ့ဒီကနေ့တနင်္လာနေ့မှာကုန်းတွင်းပိုင်းကိုမုန်တိုင်းဝင်ရောက်လာမယ်လို့ American Hurricane စောင့်ကြည့်ရေးဌာနကမိုးလေဝသပညာရှင်တို့ကခန့်မှန်းထားပါတယ်။အမေရိကန်ပြည်တော်စုရဲကအဲလာဘားမာဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တို့အတွင်းမှာမနေ့ဖြန်အင်္ဂါနေ့အထိမိုးရေချိန်10ကနေ20စင်တီမီတာလောက်အထိရှိလာနိုင်ကြောင်းကျူးဘားမှာတော့မိုးရေချိန်အနည်းငယ်ပိုနိုင်ပြီးရုတ်တရက်ရေကြီးမြေပြိုမှုအန္တရာယ်တွေရှိနိုင်တယ်လို့မိုးစလပညာရှင်တို့ကခန့်မှန်းထားပါတယ်ရှင်
။ဒီနေ့ဟာအမေရိကန်ပြည်အောင်စုမှာစာဆုံးစစ်သည်တွေကိုအောက်မြပွင့်နေ့ Memorial Day ဖြစ်ပါတယ်။မေလရဲ့နောက်ဆုံးတနင်္လာနေ့မှာကျင်းပမြေဖြစ်တဲ့အောက်မြပွင့်နေ့ဟာတာဝန်ထမ်းဆောင်ရင်စာဆုံးခဲ့တဲ့အမျိုးသမီးအမျိုးသားစစ်သည်တွေကိုဂုဏ်ပြုတဲ့နေ့ဖြစ်ပါတယ် Memorial Day ကိုအစိုးရရုံးပိရဲ့အဖြစ်သတ်မှတ်ဖို့1982ခုနှစ်တုန်းကလွတ်တော်ကနေဆုံးဖြတ်ကြေညာခဲ့တာပါဒီကနေ့ Memorial Day အထိမ်းအမှတ်အနေနဲ့ American ပြည်သူ့မြို့တော် Washington ပြည်မနားမှာရှိတဲ့ Arlington အမျိုးသားစစ်သင်းကျိုင်းမှာသမ္မတ Trump ကပန်းခွေချမှာပါမနေ့တနင်္ဂနွေနေ့တုန်းကတော့ Rolling Thunder လို့ခေါ်တဲ့ဆိုင်ငယ်စီးစစ်ပြန်တွေရဲ့အခမ်းအနားကိုကျင်းပခဲ့ပါတယ်နှစ်စဉ်ထောင်နဲ့ချီတဲ့စစ်ပြန်တွေဟာဆိုင်ငယ်ရီနဲ့ Washington DC မြို့တော်ထဲဖြတ်မောင်းပြီးတော့ National Mall မှာရှိတဲ့ကြောက်တန်းကိုပတ်မောင်းပြီး American ပြည်ပကစစ်တွေအတွင်းပျောက်ဆုံးခဲ့တဲ့စစ်သားတွေကိုအထိမ်းအမှတ်ဒီဂါရဝပြုကြပါရယ်ဆိုင်ငယ်တွေကိုမတွေ့ရခင်ဟိုးဝေးကြီးတွေကဆိုင်ငယ်သံတွေကိုကြားနေရပါတယ် American ပြည်တွင်းစစ်အတွင်းခေါင်းဆောင်ရနေရမရှိပဲစုပြုံပြီးတော့မြုပ်နှံခဲ့ရတဲ့ကြာဆုံးစစ်သည်တွေအတွက်တင်းကျိုင်းတည်တံ့လုပ်ပေးရကနေ1865ခုနှစ်မှာ Memorial Day စတင်ခဲ့ပါတယ်ပထမကဘာစစ်အပြီးမှာတော့ပြည်ရင်းစစ်သားမကအမေရိကန်စစ်တွေအားလုံးအတင်းမှာပါပါဝင်တဲ့ကြာဆုံးစစ်သည်တွေကိုအောက်မေ့နေ့ဖြစ်ပါတယ်ဒီကနေ့ Memorial Day အောက်မေ့ပွဲနေ့ဟာနိုင်ငံအနော်အားလည်းရဖြစ်တဲ့အတွက်ကျောင်းတွေရုံးတွေလည်းပိတ်ကြပြီးနွေရာသီအားလည်းရအစပြုတဲ့စနေတနင်္ဂနွေတနင်္လာ၃ရက်ပိတ်တဲ့အတွက်ပန်းချန်တွေကန်းချီတွေမှာမိသားစုတွေနဲ့ပြည်နေကြပါတယ်ခင်ဗျာ
တနင်္လာနေ့ကျပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ငီထိုင်းနဲ့ကိုအောင်တို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်။အခုကစပြီးသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ American ပြည်တော်စုမြို့တော် Washington နီးမှာရှိတဲ့ Arlington အမျိုးသားစစ်သင်းကျိုင်းမှာအလံတွေထောင်ထဲချပြီးလွှင့်ထူထားတာကိုအခုတပတ်အားလိုက်ရက်မှာတွေ့ကြရပါတယ်။ကြာဆုံးစစ်သည်တွေကိုအောက်မေ့ပွဲအခမ်းအနားကျင်းပဖို့အတွက် American စစ်တပ်ရဲ့ဂုံပြူတပ်ဖွဲ့တစ်ခုဖြစ်တဲ့ Old Guard အဆောင်စစ်သည်ဟောင်းကြီးများတပ်ဖွဲ့ကအုတ်ဂူတစ်ခုချင်းစီရဲ့ရှေ့မှာအမေရိကန်အလံတွေကိုစိုက်ပေးနေတာ260ကျော်ခဲ့ပါပြီ။မေလရဲ့နောက်ဆုံးတနင်္လာနေ့မှာကျင်းပမယ်ဖြစ်တဲ့ Memorial Day အောက်မေ့ပွဲနေ့ဟာတာဝန်ထမ်းဆောင်ရင်ကြဆုံးခဲ့တဲ့အမျိုးသမီးအမျိုးသားစစ်သည်တွေကိုဂုဏ်ပြုတဲ့နေ့လည်းဖြစ်ပါတယ်။အလံစိုက်တဲ့အခမ်းအနားဒလိထုံးစံအကြောင်းကို Debra Block ကသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြပါမယ်ရှင်
။ Arlington အမျိုးသားစစ်သင်းကျိုင်းကအုတ်ဂူပေါင်း 23,000 ကျော်ရှေ့မှာအလံစိုက်ဖို့အတွက်စစ်သား900လောက်ဆောင်နေကြတာပါ။သူတို့တိုင်းပြည်ကိုကာကွယ်ဖို့အတွက်အသက်ဆွန့်သွားတဲ့စစ်သည်တွေကိုဂုံပြူတဲ့အနေနဲ့အခုလိုအလံတွေကိုစိုက်တာပါဒါက2010ခုနှစ်အီရတ်စစ်ပွဲအတွင်းမှာကြာဆုံးခဲ့တဲ့အသက်21နှစ်အရွယ်စစ်သားတအူးရဲ့အုပ်ကူပါသူ့ရဲ့ညီငယ်ဖြစ်သူကကိုရိုင်းအလံကိုလာစိုက်ပေးခဲ့ပါတယ်စစ်သားဒါကိုတာဝီလျံပါအ
ားပါဗျာကျွန်တော်သူ့ကိုချစ်ပါတယ်ကျွန်တော်ကိုခွင့်လွှတ်ပါကျွန်တော်သူ့ကိုနေ့တိုင်းတတိရပါတယ်ကျွန်တော်အတွက်ဂုဏ်ယူနေမယ်လို့ထင်ပါတယ
်ဒီသင်းကျိုင်းနာမှာစစ်တပ်ဌာနချုပ်တခုရှိပြီးတော့ American ကြီးတပ်အမှတ်3ခြေလင်တပ်ရင်းနဲ့ဂုံပြူတပ်ဖွဲ့ Old Guard အခြေစိုက်ပါတယ်အခုလိုနီးကပ်တဲ့အတွက်တငယ်ချင်းမိသားစုတွေနဲ့ရဲဘော်ရဲဘက်တွေရဲ့အုပ်ဂူတွေကိုတစ်ခါထက်မကလာရောက်ဂုဏ်ပြုနိုင်ပါတယ်တက်ချက်ကြီးPhile Doroso ကအခုလိုပြောပါရ
ယ် I do visit them more than just
ကျွန်တော်သူစီကိုတခါမကလာပါရယ်နေ့လည်းသမင်းစားချိန်နှစ်ပတ်တခါလောက်လာပြီးတော့စကားပြောရပါတယ
်ခြေလမ်းတစ်ခုချင်းစီတေးချတိုင်းပြီးတော့အလံတွေကိုကြာဆုံးစစ်တီတွေရဲ့အုပ်ဂူရှေ့မှာစိုက်တာပါပထမဦးဆုံးအချိန်အခုလိုအလံစိုက်ရတဲ့အတွက်လဲ စိတ်လှုပ်ရှားနေသူကစစ်တီအေရှန်တီဟာရစ်ပ
ါ
လူတွေဘလောက်အသက်ဆုံးရှုံးခဲ့ရတယ်လဲမြင်ရတာနဲ့သူတို့ရဲ့အုပ်ဂူတွေရဲ့ရှေ့မှာအလန်လာဆက်ရတာအတွက်ကျမအများကြီးခံစားရပါတယ
်အမေရိကန်ဒုသမ္မတမိုက်ပန့်စ်ကိုတိုင်လည်းလာရောက်ဂုဏ်ပြုခဲ့ပါတယ်ဂုဏ်ပြုတက်ဖွဲ့ရဲ့ခေါင်းဆောင်ဗိုလ်မှူးကြီးဂျေးစင်ဂါဂီကိုတိုင်အလန်တွေကိုလိုက်ဆိုင်ပေးရင်စစ်သားတိုင်းဟာအလေးပေးရမယ့်သူတွေဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့အားလုံးကစစ်သားတွေဖြစ်ပါတယ်ကြဆုံသွားတဲ့သူတွေကိုဂုံပြုဖို့ကကျွန်တော်လုံနိုင်တဲ့ကိစ္စဖြစ်ပါလေမိသားစုတွေမလာနိုင်တဲ့သူတွေအတွက်ဒါကအတော်အရေးကြီးပါလေ
နိုင်ငံတော်အလံတွေဟာကြဆုံသွားတဲ့စစ်တီတွေကိုဂုံပြုတာဖြစ်ပြီးသူတို့ရဲ့ဆွန့်လွတ်အနစ်နာခံမှုတွေကိုလေးစားတဲ့ပြရုပ်တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပါရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးပါမယ်တာဝန်ကနှုတ်ထွက်သွားတဲ့စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနေရာအတွက်တမရကအသက်80အရွယ်ရှိပြီဖြစ်တဲ့ဒီကျုပ်စီးပွားရေးကော်မတီအဖွဲ့ဝင်ဦးစိုးဝင်းကိုပြည်ထောင်စုလွှတ်တော်မှာအမည်စီးရင်တင်သွင်းလိုက်ပါတယ်။ဗန်လုပ်ငန်းနဲ့ပတ်သက်လို့ကြွမ်းကျင်သူတဦးဖြစ်ပြီးနိုင်ငံတကာနဲ့ပြည်တွင်းအကြံပေးပညာရှင်အဖြစ်လုပ်ငန်းအတွေ့အကြုံများသူတဦးဖြစ်တာကြောင့်မြမစီးပွားရေးကိုဦးမော်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်တုံ့တက်မှုတွေရှိနေတယ်လို့ကျန်းမာရေးအားနည်းစားအရွယ်ဖြစ်နေတာကြောင့်ထင်သလောက်ခရီးမပေါက်ပဲရှိနေမလားလို့တုံ့တက်သူတွေလည်းရှိပါတယ်။ VOA သတင်းတောက်မေခါကစူးစီးတင်ပြသွားမှာပါရှင်။
မေလ25ရက်နေ့ကတာဝန်ကနေတရားဝင်အနားယူသွားခဲ့သူစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနေရာကိုတာဝန်ယူဖို့အတွက်ဦးစိုးဝင်းကိုတမရကဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာအမည်စီးရင်တင်လိုက်တာဖြစ်ပါတယ်
။ပြည်ထောင်စုတပ္ပမြန်မာနိုင်ငံတော်တမရယုံစာမှတ်တရားခွန်ဝင်းစ1ဝင်းပိတ်မြင်းဆောင်8တမရယုံရက်စွဲ2018ခုနှစ်မေလ25ရက်သို့နာယကပြည်ထောင်စုလွှတ်တော်အကြောင်းအရာပြည်ထောင်စုဝန်ကြီးခန့်အရေးကိစ္စဖွဲ့စည်းပုံအခြေခံဥပဒေပုံမှန်232ပုံမှန်ခွဲဂန်းငင်နှင့်ပြည်ထောင်စုအစိုးရဖွဲ့ဥပဒေပုံမှန်72ပုံမှန်ခွဲခဝေးတို့ပါပြဋ္ဌာန်းချက်များအရဦးစိုးဝင်းကိုစီမံကိန်းနှင့်ဗန္ဒာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြင့်ခန့်အပ်တာဝန်ပေးလိုပါသည်ဖြင့်ပြည်ထောင်စုလွှတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ပေးပို့ပါသည်ပူရွယ်ကိုရဲမှတ်တမ်းဆိုဝင်းမြင့်နိုင်ငံတော်သမရဖြစ်ပါတယ
်ဦးစိုးဝင်းဟာဗန်လုပ်ငန်းနဲ့ပတ်သက်လို့ကြွမ်းကျင်သူတဦးဖြစ်ပြီးနိုင်ငံတကာနဲ့ပြည်တွင်းအကြံပေးအဖြစ်နှစ်ပေါင်း90နီးပါးလုပ်ကင်ခဲ့သူဖြစ်တာကြောင့်လုပ်ငန်းအတွေ့အကြုံများသူဖြစ်ပါတယ်ဒီလိုလုပ်ငန်းအတွေ့အကြုံတွေများတာကြောင့်လက်ရှိအားပြော့နေတဲ့မြမစီးပွားရေးကိုဦးမော့နိုင်အောင်တကယ်လုပ်နိုင်မယ်လို့မျှော်လင့်တုံ့တက်မှုတွေရှိနေပါတယ်မြမနိုင်ငံရေးနဲ့စီးပွားရေးလေလာတုံ့တက်သူဦးမင်းခင်ကတော့ဦးစိုးဝင်းကြောင့်မြမစီးပွားရေးဟာတစုံတစ်ခုသောအတိုင်းအတာတစ်ခုအနေနဲ့အပြောင်းအလဲဖြစ်သွားနိုင်တယ်လို့သူကတုံ့တက်ပါတယ
်ကျွန်တော်တို့တုံ့တက်ချက်ကတော့ဒါလူမှန်နေရာမှာအများကြီးဖြစ်လာပြီလို့ပြောလို့ရတယ်ဒါဟိုလုံးကတွေကဟိုတည်တည်ချာချာအခြေခံကောင်းကောင်းနေဟာဟိုဘာဟိုရေးကြည့်ခဏလေးလက်တွေ့စီးပွားရေးနဲ့ပဲဟိုကူတီလုပ်နေတဲ့ပုံပုံဖြစ်တယ်တော့မြန်မာဒီမိုကရေစီပွဲရေးစီပွားရေးဘိုလ်စီပွားရေးကော်မတီဝင်နောက်တစ်ခါလာနိုင်ငံတော်ဒီစီပွားရေးညီနိုင်ဆောင်ရွက်မှုကော်မတီဝင်ဆိုလက်တွေ့အခြေအနေမှာလက်တွေ့လုပ်ကိုင်နေတဲ့ပုံစံဖြစ်ဖြစ်ဆိုတော့တော်တကယ်တမ်းဘယ်လောက်ထိအောင်လုပ်နိုင်မလဲဆိုတာတခြားဒါကိုပတ်ပိုးမယ့်အချက်တွေကျွန်တော်မြင်တယ
်မြန်မာစီပွားရေးဘဏ်မှာဒုတိယမန်နေဂျာမြန်မာနိုင်ငံတကာကုံတွယ်မှုဘဏ် MFDB မှာနှစ်ပေါင်း30ကျော်လုပ်ခဲ့သူစရင်စစ်အခွန်နဲ့ဥပဒေရေးရာအကြံပေးအဖြစ်16နှစ်ကြာလုပ်ခဲ့သူနိုင်ငံတကာအကြံပေးကုမ္ပဏီတစ်ခုဖြစ်တဲ့ Lottie ရဲ့မြန်မာနိုင်ငံဆိုင်ရာအစုဆက်ပိုင်ရှင်တဦးဖြစ်တဲ့ဦးစိုးဝင်းဟာလက်ရှိမှာတော့အသက်80အရွယ်ရှိနေပြီးကျန်းမာရေးအရာအားနည်းစားအရွယ်ဖြစ်နေတာမို့ထင်သလောက်ခီးမပေါက်နိုင်ပဲရှိလေမလားဆိုပြီးတုံ့တက်မှုတွေလည်းရှိနေပါတယ်ဖာမာအော်တိုကားရောင်းပြကန်ပိုင်ရှင်တဦးဖြစ်တဲ့ဒေါက်တာစိုးထွန်းကတော့လက်ရှိအပြောင်းလဲရဲ့အကျိုးဆက်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုသွားခဲ့တာပါ။အ
သက်ရရဘာလို့နင်းနဲ့အားနဲ့လုပ်တဲ့ခါကျတော့ဒီအသက်ရရတဲ့စကားအများကြီးပြောလာတာပေါ့နော်။ချီရောလုပ်နိုင်ပါမလားဆိုတာဒါအားလုံးစိုးရိမ်နေကြတာပေါ့နော်။သူကတော့ကျွန်တော်ဥဆုံးရတော့ပုံပေါ်ရရဆိုရင်တော့ဥကျော်ဝင်တဲ့ဆိုင်တော့ဒါအများကြီးကောင်းနေတော့ကျွန်တော်ဟိုအပြင်နဲ့နေနေပို့ဒီဆက်တယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့တိုင်းပြည်ကတော့အနောက်နိုင်ငံတွေနဲ့မတူဘူးပေါ့နော်အခုရွယ်ကြတော့အသက်80တော့ဟိုကျမ်းမာရေးရပြဿနာရှိတာနဲ့တော့ခုနအင်းနဲ့အားနဲ့လောကပဲသွားလာတဲ့အခါမျိုးကြတယ်သူ့အနေနဲ့ဒါဒီရောက်ခန်းတိုင်းရှိမလားဒါလေးတစ်ချက်ဆိုးနေတာပေါ့နော်
လက်ရှိရထားခြင်းခံထားရသူဦးစိုးဝင်းဟာ NLD ပါတီရဲ့ဗဟိုစီးပွားရေးကော်မတီမှလည်းပါဝင်သူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့မေ25ရက်နေ့ကယာလူကနေမိမိသဘောအလျောက်နှုတ်ထွက်သွားခဲ့သူစီမံကိန်းနဲ့ဗန္နာရေးဝန်ကြီးဟောင်းဦးကျော်ဝင်းမနှုတ်ထွက်ခင်ကတည်းကဦးစိုးဝင်းဟာစီမံဗန္နာဝန်ကြီးဖြစ်လာလိမ့်မယ်လို့နာမည်ကြီးနေသူတဦးပါ။ဝန်ကြီးဟောင်းဦးကျော်ဝင်းဟာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးမှုကိုခံနေရချိန်မှာပဲယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်ရှင်
။မမီခါသတင်းပေးပို့ထားတာပါ။အခုဆက်ပြီးနောက်ဆင်ရမယ့်သတင်းလွှာမှာတော့နိုင်ငံတကာနဲ့ပြည်ရင်းက Religions for Peace နဲ့ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်မောင်နှံဒေသကအခြေအနေတွေကိုတွားရောက်လေ့လာခဲ့ပြီးဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လာရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေကိုသူတို့နားလည်နိုင်တဲ့ဘာသာစကားနဲ့ထုတ်ပြန်မယ်ဆိုရင်ယုံကြည်မှုတစ်ခုတည်ဆောက်နိုင်မယ်လို့ရှုမြင်ကြောင်းခရီးစဉ်မှာလိုက်ပါသွားတဲ့ကိုယ်စားလှယ်တဦးကပြောပါတယ်။ VOA သတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်။
ဟုတ်ကဲ့နိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာဒီလ26ရက်နေ့ကရခိုင်ပြည်နယ်ကိုတွားရောက်ပြီး28ရက်နေ့မှာမောင်တော်မြို့နယ်အတွင်းကတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံချစ်ကြည်ရေးတတလှဖိုးခေါင်ကြားစခန်းပန်းတော်ပြင်ကျေးရွာကိုင်းတော်မြို့တိုင်းသာကျေးရွာတွေကိုတွားရောက်လေ့လာခဲ့ရာက28ရက်နေ့မှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့တာဖြစ်ပါတယ်ဒီခီးစင်မှာမတူညီတဲ့လူမှုအဖွဲ့အစည်းအသီးသီးကိုတွဲဆောင်ခွင့်ရခဲ့ကြောင်းမောင်တော်ဒေတာကိုတွားရောက်ခဲ့တဲ့ Religion for Peace RFP အဖွဲ့ရဲ့အထွေထွေအတွင်းရေးမှူး Father Joseph Mawing ကအခုလိုပြောပါတယ
်ဟိုတောင်မြူကတော့တောင်မြူကတော့လက်ခံရေးစခန်းပေါ့နော်အဲအဲ့ဒီကိုတွားတယ်ဒါဒီဘက်ကမတက်ဖို့ကောင်ကြာတော့ယာယီတက်ခုမစခန်းပေါ့ပုံမှန်လက်ခံပြီးတော့နေရက်တစ်ခါနဲ့နေရက်ခါပြီးဒီပါနလပြန်လာနေရမယ်လေနလနေပြီးတော့သူတို့တွားခြင်းတဲ့နေရာသူတို့ပြန်ပြူပြီးမော်အဲ့လိုတဲ့ကိုကြမ်းမအင်းတွေစောက်ပေးမှာပြီးတော့မှကျွန်တော်တို့မိသားစုတွေနဲ့ပဲတွေ့တာပါဟိန္ဒူမျိုးနွယ်တွေနဲ့ပြီးတော့ဒုက္ခရောက်တဲ့ဟိန္ဒူတွေပေါ့နော်ဒီခါနဲ့ဖွဲ့တွေတန်နေတဲ့ဟာတွေတာမွတ်စလင်ဖွဲ့တွေမိလောက်နဲ့နေရာဖွဲ့တွေနောက်ပြီးတော့မျိုးမိသားစုတွေပတ်ခံနေတဲ့ဖွဲ့တွေအဲ့ဒီမိသားစုတွေနဲ့သွားစကားပြောပြီးပါတယ်ခင်ဗျာ
တဖက်နိုင်ငံကိုရောက်ရှိသွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအစဉ်သက်နှီးပါလောက်ရှိနေတာကိုတွေ့ရကြောင်းလည်းအခုလိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့10နှစ်လောက်ကြာရှိဒီကတော့ဆောက်ထားတဲ့နေရာမှာလူပေါင်း6000လောက်ကနေထားလို့ရတယ်။ပုံမှန်လေးဆိုတင်စီစီရေလုံးရမှာလေသူတို့ပြင်ဆင်ထားတဲ့အတိုင်းအတာတွေကလုံးဟာပြောနိုင်တော့တဲ့ဆောက်ပြင်နေထားလို့ရှိနေပါလေ။နေရာပြင်တဲ့စီစီရေတနေရာပြင်မဖို့တည်းတနေရာပြင်စီကထုတ်ပြီးတနေရာပြီးလာတဲ့ခါကျဒီရိတ်ခါတွေပါလေပြောတော့ဝတ်စားတွေအစဥက္ကဋ္ဌနေရာစစောင်းနေရာစအဲ့တော့လည်းဟိုအချမ်းမှာသူတို့လူမှုခလုံးရေးဆွဲရနေတော့ဆက်ပြန်လုပ်တာလည်းတွေ့ပါတယ်ခင်ဗျာပစ္စည်းတွေလည်းကတော့ပေးရှိနေပါတယ်ပြည်တော်ကြီးပါဆိုနေရက်ပဲထားမယ်ထားပြီးတော့ဒီဘက်စကားပို့မယ်အဲ့လည်းပို့ဖို့ကားကြီးတွေလည်းသူထားရလဲအလုံးတော့အများကြီးတွေ့ပါတယ်ခင်ဗျာ
ပြန်လဲဝင်ရောက်လာမဲ့ဒုက္ခသည်တွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးလဲသူတွေ့မြင်ခဲ့တာတွေကို Father Joseph Mawing ကအခုလိုပြောပါတယ
်ဖမ်းနေပတ်ချက်လေတော့လုံခြုံရေးကိုသူတို့အလုံးတော့ထားတာပါတော်ဝန်ကြီးမှာရှိတဲ့လူတွေဒီထားရလဲကျွန်တော်အနေနဲ့စိတ်မတည်ဘူးနော်သူတွေရဲ့စိတ်ဓာတ်စိတ်ပြင်ဆင်ရဘယ်လောက်ထိပြင်ဆင်လာလဲဆိုတော့ကျွန်တော်မသိဘူး။သူတို့ကတော့သိရင်လည်းသိမှာပေါ့။သူတို့တွေရှိလေ။သူတို့တွေကလည်းခြောက်နေလေဒါလည်းကျွန်တော်နားမလဲဘူးလေ။ကျွန်တော်တို့သွားတဲ့နေရာတွေနဲ့တောက်ဝေးပါဗျာ။သူတို့တွေရှိနေပြီဆိုဘယ်လိုတွေတည်းရာညွန့်တကူရှိနေတာကျွန်တော်မသိဘူးလေ။အဲ့လောက်ထိအသေးစိတ်ကိုကျွန်တော်တို့လည်းမပြောနိုင်ဘူးလေ
။ဒုက္ခတွေတွေပြန်လာနိုင်ရေးအတွက်ကိုတော့အခုလိုအကြံပြုပြောကြားပါတယ်
။ဘက်ကလူတွေကတော့မလာရေးဘူးဆိုတာတွေကဒီလိုင်ကလုံးကနေရာမဲ့တွေဖြစ်သွားလိမ့်မယ်ပါညာဆိုတော့အတွေးခေါ်လေးတွေကဟိုဘက်ကများနေတာဟုတ်ဘဂုတ်တမွေလင်းလင်းတိတိကျကျအခြေအနေတွေကိုမပြောပြနိုင်ရဘူးလို့ကျွန်တော်ဘက်ကတော့ခံစားရတယ်။ဥပမာရှိတဲ့လူတွေကပြန်ကြည့်တယ်ဗမာစကားကိုနားမလည်ဘူးလေ။ဗမာစကားလည်းမတတ်ကြဘူးလေ။အခုလည်းကျွန်တော်တို့ဆလာဖွဲ့စည်းနဲ့တွေ့တဲ့ခါစီစီခင်တို့ဖွဲ့စည်းဖြစ်တာဖြစ်ဖြစ်မျိုးဖွဲ့စည်းဖြစ်တာဖြစ်ဖြစ်သူတို့ဗမာလိုပြောသူတို့နားမလည်ဘူးလေ။သူတို့ကစကားပြန်လည်းပြန်တော့ရတယ်လေ။အဲဒီခါကျတော့ဗမာလိုစာထုတ်ပြန်ရင်လည်းသူတို့ကအိတ်တက်ထားလိုက်တာမဟုတ်ဘူးလေ။သင်သာမြင်သာလူနားလည်နိုင်တဲ့စာလုံးလေးတွေနဲ့ဟုတ်ပဲချမ်းဒီပဲချမ်းလို့တော့အမှန်ကိုအမှန်တိုင်းသာတင်ပြပြီးတော့ဆက်ဆံသွားကြမယ်ဆိုရင်တော့ဒီဖက်တွေကယုံကြည်မှုတစ်ခုကိုတည်ဆောက်နိုင်ခဲ့ပြီးပြန်လာနိုင်တယ်လို့တော့ကျွန်တော်တို့ထင်တယ်
။ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာမြန်မာ၊ဒီရီလင်ကာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဂျပန်၊အိန္ဒိယနဲ့နော်ဝေနိုင်ငံကဘာသာရေးခေါင်းဆောင်တွေပါဝင်ပြီးဒီလ25ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မကြခင်ရက်တွေမှာတော့ရခိုင်ခီးစင်နဲ့ပတ်သက်လို့တွေးမြင်ခဲ့တာတွေကိုသဘောထားကြီးညာချက်တစောင်းထုတ်ပြန်ဖို့လည်းရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုတင်းလာညပိုင်းနောက်ဆုံးသတင်းလွှာမှာတော့ မြန်မာနိုင်ငံအတွင်းလူမှုရေးနဲ့ပြည်သူအကျိုးပြုလုပ်ငန်းတွေကိုဆောင်ရွက်နေကြတဲ့လူမှုသူရဲကောင်းတွေကိုပြည်ပရောက်မြန်မာလူမှုအတိုင်းဝိုင်းကဂုဏ်ပြုချီးမြှင့်တဲ့2018ခုနှစ်အတွက်ပြည်သူ့ဂုဏ်ရည်ဆုကိုမွတ်စလင်ကုသိုလ်ဖြစ်စေုံနဲ့ဇီဝိတဒါနအတင်းကရရှိသွားပါတယ်တခြားအဖွဲ့အစည်းသုံးခုကိုလည်းပြည်သူ့ဂုဏ်ရည်အထူးဆုတွေချီးမြှင့်ခဲ့ပါတယ်အပြည့်အစုံကိုအခမ်းအနားမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
2018ခုနှစ်နဝမအချိန်မြောက်ပြည်သူ့ကွန်ရီစုပြည်ပွဲကိုနယူးယောက်ပြည်နယ်အာဘာနီမြို့မှာမေလ26ရက်နေ့ကကျင်းပခဲ့တာပါအခမ်းအနားကိုမြို့ကမြန်မာမိသားစုတွေအပြင်အနေနဲ့အရရကအဲ့ပြည်သက်တွေလည်းတက်ရောက်ခဲ့ကြပါတယ်အခုနှစ်အတွက်ပြည်သူ့ကွန်ရီစုကိုတော့ရန်ကုန်မြို့မှာကျမ်းမာရေးဆောင်ရှောက်မှုတွေနှစ်ကာလရှည်ကြာစွာဆောင်ရွက်လာတဲ့မွတ်စလင်ကုသိုလ်ပစ္စည်းရုံနဲ့ဇီဝိတဒါနအသင်းကိုချီးမြှင့်လိုက်ပါတယ
်ရက်တင်ပြည်ရဲ့ဖွဲ့စည်းရမှာရန်ကုန်မြို့မှာဘသူကပန်းချီလာမှာတရှိနေတဲ့
ဒီပါရမမမိသားစုတွေက2010ခုနှစ်မှာစတင်ချင်းနေတဲ့ဒီပြည်သူ့ကွန်ရီစုဟာအခုဆိုရင်ခုနှစ်ရှိလာခဲ့ပါပြီပြည်သူ့ကွန်ရီစုချင်းမြင့်ရခြင်းရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့လက်ရှိမှာဥက္ကဋ္ဌတာဝန်ယူထားတဲ့ဥက္ကူကိုလေးကရှင်းပြပါတယ
်ပြည်သူ့ကွန်ရီစုဆိုတဲ့ဥစ္စာကိုကျွန်တော်တို့စတင်ခဲ့တဲ့ရည်ရွယ်ချက်ကတနေရာဒတိသကအဲဒီစုတစ်ဖွဲ့လုပ်တဲ့အနေအထားမျိုးမဟုတ်ဘဲနဲ့နိုင်ငံတကာမှာရှိတဲ့ဟိုအကြောင်းအမျိုးမျိုးကြောင့်ရောက်လာကြတဲ့မြန်မာပြည်ပတိုင်းရင်းသားတွေစုပေါင်းပြီးတော့ပြည်တွင်းမှာကျွန်တော်တို့ရဲ့ကိုစားဟုတ်လားပြည်တွင်းမှာဒီပြည်သူအတွက်ကိုကျိုးဆွန့်လို့အနစ်နာခံလုပ်နေကြတဲ့လူမှုသူရဲကောင်းတွေကိုကျွန်တော်တို့ဟိုတရားဝင်ခေါ်ထုတ်ပြီးလူသိရှင်ကြားခေါ်ထုတ်ပြီးတော့ဂုဏ်ပြုကျင်တဲ့ဆန္ဒကြောင့်ကျွန်တော်တို့ဒေသအသီးသီးမှာရှိတဲ့ကျွန်တော်တို့နဲ့ရင်ပါချင်းတူတဲ့တိုင်းရင်းသားညီကိုမောင်နှမတွေအားလုံးကိုကျွန်တော်တို့ကစုစည်းကျင်တာဖြစ်ပါတယ
်စုရွေးချယ်တဲ့နေရာမှာအဓိကထားစဉ်းစားတဲ့အချက်တွေကိုတော့အခုနှစ်အယ်ဘာနီမြို့မှာပွဲကျင်းပရေးအတွက်အဓိကတာဝန်ယူလုပ်ဆောင်သူလည်းဖြစ်ပြည်သူ့ကွန်ရီအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ကိုထွန်းတွန်းကအခုလိုရှင်းပြပါတယ
်ဒီပြည်သူ့ကွန်ရီစုကိုကျွန်တော်တို့ရွေးချယ်တဲ့အခါမှာပြည်သူ့ကွန်ရီရဲ့ဒီစုကိုကျွန်တော်တို့ကအချက်၄ချက်နဲ့ကျွန်တော်တို့ကစံနှုန်းနဲ့ရွေးပါတယ်လို့စံနှုန်းလဲဆိုတော့ကျွန်တော်တို့နံပါတ်၁ကနံပါတ်၁ကဒီကိုကျိုးစုအနေနဲ့ခံမှုဆိုတော့စံနှုန်းနေနောက်ပြီးသူလုံးဒဇတ်မမတ်လုပ်ဆောင်မှုဆိုတော့စံနှုန်းနေနောက်ပြီးလုပ်ငန်းထိရောက်အောင်မြင်မှုဆိုတဲ့စံနှုန်းတွေအဲ့ဒီဒီခုနပြောတဲ့နိုင်ငံရဲ့ဒီစံပြဖြစ်မှုဆိုတဲ့ဟာဒီအချက်၄ချက်နဲ့ညီညွတ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကပြည်သူ့ကိုယ်ရည်စုကိုကျွန်တော်တို့ကရွေးချယ်ပါတယ်ဒါကကျွန်တော်တို့ရဲ့မူဝါဒပါပဲ
ဒီနှစ်စုပွဲမှာဒေသခံတွေအပြင်အနေနဲ့အရရကရောက်လာကြတဲ့သူတွေကအတိအမုတ်အကခုန်နေနဲ့တက်လာတဲ့ပြည်သက်တွေမပြင်းရအောင်အခန့်ဖျော်ဖြေခဲ့ကြပါတယ်ဒီလိုဖျော်ဖြေတဲ့နေရာမှာလူကြီးတွေတင်တာမကဘဲခလိငယ်တွေကလည်းပါဝင်ဖျော်ဖြေခဲ့ကြတာပါပြည်သူ့ကွန်ရီစုစတင်ချင်းမြင့်တဲ့2010ခုနှစ်မှာနိုင်ရေးကူညီမှုအသင်းကရုပ်ရှင်မင်းသားကြီးဦးကျော်သူ2011ခုနှစ်မှာဒေါ်ရှု2012ခုနှစ်မှာရှမ်းပြည်နယ်မှာအခြေစိုက်တဲ့ကချင်နှစ်ချင်းအသင်းတော်ကလက်ဖိုင်တော်မင်း2013ခုနှစ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်2014ခုနှစ်အတွက်ဆရာမဒေါက်တာမြင့်အောင်2015ခုနှစ်အတွက်အမဖြူဖြူအောင်2016ခုနှစ်အတွက်ဒေါက်တာတမ်းမင်းထွတ်2018ခုနှစ်အတွက်ဖောင်တော်ဦးပရဟိတတင်ကြောင်းတို့အသီးသီးရရှိခဲ့ကြတာဖြစ်ပြီးအခုနှစ်မှာမွတ်စလင်ကုသိုလ်ပစ္စည်းရုံနဲ့ဇဝိတဒါနအသင်းကိုချီးမြှင့်တာဖြစ်ပါတယ်ပြည်သူ့ကွန်ရီအဖွဲ့အနေနဲ့2012ခုနှစ်မှာအထူးစုအဖြစ်ပူးတွဲချီးမြှင့်ဖို့ဘိုးကော်မတီကဆုံးဖြတ်ပြီးနှစ်စဉ်အဖွဲ့မှရှိတဲ့ရမုံငွေအပေါ်မူတည်ပြီးအဲ့ဒီစုကိုအ ਨੇ အများဆုံးဖြတ်ချီးမြှင့်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ပြည်သူ့ကွန်ရီပွဲကိုနှစ်စဉ်မတူညီတဲ့မျိုးတွေမှာလဲလဲကျင်းပနေတာမှာအင်ရှင်အဖြစ်လက်ခံကျင်းပလို့တဲ့သူတွေကအဆိုပြုတင်သွင်းရတာဖြစ်ပါတယ်။လာမယ့်နှစ်2019ခုနှစ်အတွက်ပြည်သူ့ကွန်ရီစုချင်းမြုံဘွဲအခမ်းအနားကိုအာရီဇိုနာပြည်နယ်မှာကျင်းပသွားမယ်လို့သိရပါတယ်ခင်ဗ
ျ။ကိုဇော်ဝင်းလှိုင်ပါရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းနိုင်ယူဝက်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာသူယုံကြည်ရာအစီအစဉ်တွေကိုနားဆင်ကြရပါမယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOE အစီအစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာသူယုံကြည်ရာကဏ္ဍမှာတော့
ကျွန်တော်တို့တန်းဒီကဒီအခုဆိုရင်ဒီအခက်ခဲတွေလည်းတပေါင်းစုံမှာများရှိနေတယ်။ဒီကအတားအဆီးဖြစ်တဲ့ပြည်တွင်းစစ်နော်ပြည်တွင်းပြည်တွင်းစစ်အတိုင်းပါ
မြန်မာ knowledge society အဖွဲ့ editor အဖြစ်တာဝန်ယူခဲ့တဲ့ဦးထူးကျော်ဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားပါမယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်တရုတ်နိုင်ငံကကဘာကျော် online ရောင်းချရေးကုမ္ပဏီကြီးဖြစ်တဲ့ Alibaba ကဥဆောင်ပြီးတရုတ်အစိုးရရဲ့ပူးပေါင်းပါဝင်မှုနဲ့ကျင်းပတဲ့နိုင်ငံတကာနည်းပညာပြပွဲမှာမြန်မာနိုင်ငံက 360@ ဓာတ်တင်ပုံးကုမ္ပဏီကိုတီထောင်သူမလှလှဝင်တက်ရောက်ပြီးသူတို့ကုမ္ပဏီကတီထွင်ထားတဲ့နည်းပညာတွေကိုပါဝင်ပြသခဲ့ပါတယ်မေလ25ရက်ကနေ28ရက်နေ့အထိ၄ရက်ကြာကျင်းပတဲ့ဒီခမ်းနားမှာမြန်မာနိုင်ငံသားတွေနဲ့တီထွင်တဲ့နည်းပညာကိုရောင်းချနိုင်ရေးအတွက်ကြိုးပမ်းခဲ့ကြောင်းမလှလဝင်းကပြောပါရယ်တရုတ်ပြည်မှာရောက်နေတဲ့မလှလဝင်းကိုဆက်သွယ်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်
ကတော့2050 chasing the rising sun ဆိုတဲ့နာမည်နဲ့ပေါ့နော်အာ2050 forum Alibaba ကဥဆောင်ပြီးတော့စီစဉ်တာပေါ့အာစီစဉ်တဲ့ဟိုကလည်းစီစဉ်တဲ့လူတွေကလည်းလူငယ်တွေကစီစဉ်တဲ့လူငယ်တွေအတွက်လို့သူတို့ပြောတယ် by the youth for the youth ပေါ့လို့မျိုးပြောတယ်တက်တူအကြောင်းသားတွေက volunteer လုပ်ပြီးတော့ဒီပွဲကြီးကိုစီစဉ်တာပွဲမှာကလူပေါင်း 2,000 ကျော်လောက်တက်တယ်နိုင်ငံတကာပညာရှင်ပေါင်း 100 လောက်ဖိတ်တယ်ဖိတ်ပြီးတော့ဒီပွဲကိုကျင်းပတယ်ပေါ့ဒီကတော့ပြည်ပနဲ့နည်းပညာအာဒီချင်းမှု foundation လို့ခေါ်တဲ့ဟိုကနေပြီးတော့သူတို့တရုတ်ပြည်မှာရှိတဲ့နိုင်ငံသားတွေရဲ့လုပ်ငန်းတွေအာဒီ innovation နဲ့ပတ်သက်တဲ့ဟာတွေနောက်ပြီးတော့တရုတ်နိုင်ငံသားတွေရဲ့ innovation တွေပေါ့နော်အဲ့ဒါတွေကိုခေါ်ပြကြတယ် innovation မောင်း900ကျော်လောက်ရှိရအဲ900ကျော်လောက်ကိုရက်3ရက်မှာကျွန်တော်တစ်ခုတစ်ခုမနာမနေကြည့်ရပါတော့လုံးလုံ
းအဲ့တော့မလလဝင်းကိုရောသူတို့ကဘယ်လိုအခန့်ကဏ္ဍကနေဖိတ်တာလဲခင်ဗျာ
ကျွန်တော်ကဘယ်ရောက်ပေါင်းရလဲဆိုတော့368ရဲ့ဟိုဖောင်ဒါအနေနဲ့သူတို့ဖိတ်ခံရတာကျွန်တော်တို့ကလွန်ခဲ့တဲ့နှစ်လလောက်ကဒီတရုတ်ပြည်ရဲ့သတင်းစာတစ်ခုပေါ့နော်မဂ္ဂဇင်းတစ်ခုမှာ Development Innovation Insider လို့ခေါ်တဲ့မဂ္ဂဇင်းတစ်ခုမှာကျွန်တော်တို့က feature လုပ်ခံရတယ် feature လုပ်ခံရတော့ကျွန်တော်တို့ကြောင့်သူတို့ကတည်ပြီးတော့လမ်းပြီးတော့ဖိတ်လိုက်တာဖိတ်လိုက်ပြီးတော့အဲ့မှာ presentation တွေလည်းလုပ်ရတယ်ပေါ့နော်အာဒီနေ့ဆိုရင်သူတို့ဒီအစိုးရအဖွဲ့အစည်းတွေနဲ့လည်းတွေ့ရတယ်နောက်သူတို့ရှိမှာဟိုကရှိတယ် innovation park ဆိုရှိရ innovation park ဆိုတော့ international talent တွေကိုစုထားတဲ့ ecosystem ပေါ့သူတို့အာကျွန်တော်30ကြီးရတဲ့လောက်ကတော့ Silicon Valley ကိုနည်းနည်းလေးအတူယူထားတဲ့ဘောပေါ့နော်ခုအကြောင်းတွေသူတော်တော်လေး research လုပ်ထားတယ်ကျွန်တော်တို့တော်တော်လေးအောင်အားအသင့်နဲ့ကို presentation လုပ်ရတဲ့မှာလည်းမပါဘူးဒါပေမဲ့သူတို့တွေကကျွန်တော်တို့ company က Silicon Valley မှာထောင်နေပြီးကြည့်ရ support ပေးရဲနောက်ပြီးတော့2018 February မှာ UNESCO ကနေပြီးတော့digital innovation သူရထားတယ်ပါညာအဲ့ဒါကြီးကဆိုတော့အကုန်ပြီးပြန်ကိုယ်ဆို presentation မှာထည့်တော်မပြောဘူးဒီတိုင်းပဲ
တဘောကတော့သူတို့ကသူတို့စီမှာလာပြီးတော့ company တွေဖွင့်စေချင်တာလားဘယ်လိုပုံစံမျိုးလဲခင်ဗျာ
domain တွေကတော့ဒီဟိုနဲ့ innovation နဲ့ပတ်သက်တဲ့ domain တွေကတော့သူတို့ AI ရယ် robotics နောက် augmented reality virtual reality နောက် big data supply chain management နောက် digital fintech ပေါ့အဲ့ဒါနဲ့ပတ်သက်လို့အဲ့ domain တွေမှာပတ်သက်တဲ့ innovation တွေဆိုရင်သူက startup တွေသူတို့ရှိလို့လအောင်ဖိတ်တယ်ပေါ့ပတ်စံတွေလည်းအများကြီးပေးတယ်အာနီးရရပြီးရယ်ဆိုင်ဟိုလုံးနဲ့ဝယ်လို့ရတယ်မိသားစုပါခေါ်လာပါအဲအကုန်လုံးစင်စီအောင်လုပ်ပေးကြရယ်ဆက်တဲ့ပြေဒီမှာလာပြီးလုပ်မယ်ဆိုရင်ဒီဆက်တဲ့ပုံစံဆက်တဲ့လုပ်ကြရပါရဲ့တရထဲနေ့တော့နဲ့အကုန်ပြီးအောင်အကုန်လုပ်ပေးရအောင်ဆက်တ တော်ရည်နဲ့ဘူအောင်လုံးခါပြီးရဲ့ဒီမိနာအတဲလန့်နေလေလိုက်ရှာနေပေါ့နော်ရှာပြီးတော့ဖိတ်တဲ့ဘုံမျိုးတွေ့ရတယ်ဟုတ
်အဲ့တော့သူတို့ကဒီရွန်ငွေတွေတန်းနဲ့ချီပြီးကုညီမဲထပ်ပတ်မယ်ဆိုတာဘယ်လိုပုံစံမျိုးလဲသူကဟိုရင်းနှီးမြှုပ်နှံမှုအတွက်မတည်ငွေအနေနဲ့သူကချီးပေးမှာလားချီးတဲ့ဆိုရင်ရောအတူနှုံတက်တက်တာတာနဲ့လုပ်ပေးမှာဘယ်လိုပုံစံမျိုးလုပ်ပေးမှာလဲဒီဒီငွေချ
ီးလုံးနေနဲ့လည်းရှိရဲနောက်ပြီးတော့သူတို့ရှိမှာအဲ့ဟို certificate ရတယ်ပေါ့နော်သူတို့ခေါ်တာတော့international talent အလို certificate ဟိုရောက်သွားပြီဆိုရင်အဲ့အဲ့ certificate ကလည်းဘာမှမဟုတ်ဘူးသူတို့ကသူတို့ပဲကြည့်ရဒီအဲ့ဆိုရင်သူကလုံးပေးရရှိတယ်ဒီတိုင်းတစ်ခါလေ grant လို့ပေးလိုက်ကြရရှိတယ်ဒါပေမဲ့သူတို့ရှိမှာတော့ company လာပြီးတော့ဟိုဖြစ်ရမယ်ပေါ့အဲ set up လုပ်ရမှာကျွန်တော်တို့ဆိုရင်ဒီမှာတော်တော်လေးဖြည့်ရောက်နေပြီဆိုလည်းရတယ်သူတို့ရှိမှာဆက်ပြီးတော့အခွဲလာဖွင့်အဲဒီမှာအကုန်လုံးဖွင့်လိုက်လဲလာရတယ်အဲ့လိုမျိုးဆိုတော့
အဲ့တော့မလလဝင်းတို့360 add အနေနဲ့ကောစိတ်ဝင်စားမှုရှိသလားဟောသူတို့ရှိကဆိုကြပါစို့အခုမဲ့လုံးနေပေးတယ်တခြားလူတွေလည်းစိတ်ဝင်စားရှိတယ်သူတို့ရှိမှလည်းတော်တော်လေးဟို foundation တွေရှိတယ်ပေါ့နော်ဆိုတော့စိတ်ဝင်စားမှုရှိသလားမြန်မာနိုင်ငံကနေတွားပြီးတော့အဖွဲ့ကွဲဖွင့်ဖို့ကိစ္စလား
ဟုတ်ကျွန်တော်တို့စိတ်ဝင်စားပါတယ်ကျွန်တော်တို့ကအခုဟိုကျွန်တော်တို့ရဲ့ innovation ကသူက scalable ဖြစ်တယ်လေကျွန်တော်တို့တခုရဲ့တော့မဟုတ်ကျွန်တော်တို့တခြားနိုင်ငံတွေနဲ့တွားဖို့ယူရတယ်ဒီပွဲဆိုရင်အထူးဖြင့်ကျွန်တော်တွားပြတာဒီကမ္ဘာနိုင်ငံပေါင်း100ကျော် financial တွေလာမယ်ဆိုတော့ပြီလို့အဲအထူးဖြင့် Africa တို့ပါလို့ပါနော် financial တွေလာမယ်အကိုလိုပဲစီးပွားရေးလုပ်ငန်းရှင်တွေလာမယ်ဆိုတော့ပြီလို့ဒီ market share ကိုတွေ့သွားတာပဲ network ဆိုတော့သူတို့ရှိလို့လည်း network ဖြစ်တယ်နဲ့ပြုတ်ပြီးလဲကျွန်တော်ကြောင်းဆက်တယ်အဲကျွန်တော်တို့ဒီမြန်မာပြည်အပြင်ကိုရောင်းလို့ရတာဒီဒီထက်ပုံတွေပဲရှိတယ်များတော့ဆရာအဲ့တော့ဒီ innovation တွေကိုကဘာကိုမြန်မာပြည်ကလည်းဒီလို innovation တွေရောင်းနိုင်ပြီဆိုတဲ့ဟာကိုအကုန်ကြီးတင်တယ်အဲ့တော့ရောင်းလို့ရအောင်ကျွန်တော် market ချဖို့အတွက် networking လုပ်ဖို့အတွက်ဒီပွဲကိုလာတာဆိုတော့စိတ်ဝင်စားတယ်ဒါပေမဲ့သူကတော့ဒီတိုင်းမှာမြန်မာပြည်က product ကိုဒီတိုင်းဝယ်တာတစ်သူတို့ရှိမှာ partner joint venture လုပ်လို့ပြီးတော့သူတို့ company နဲ့ပေါင်းပြီးတော့သူတို့ရှိမှာ share မှုအဲ့ဟာမျိုးပို့ပြီးတော့အာဒီလိုဓာတ်ပုံပဲပေါ့နော်အဲ့လို address ဆိုသူတို့နည်းနည်းငွေလဲထုတ်ပေးမယ်ဟာလဲလုံးနေလဲပေးမယ်ပေါ့ဟုတ
်မလလဝင်းတို့360 add အနေနဲ့ဒီနိုင်ငံတကာပွဲမှာတက်ပြီးတော့အခုမြန်မာနိုင်ငံကမလလဝင်းတို့ဒီ train နဲ့နှိပညာတွေရောက်မယ်ဆိုတော့အဓိကဘာတွေကိုများရောက်လာလဲခင်ဗျာ
ဟောကျွန်တော်တို့ company ကဒီ education technology ဆိုတော့ပညာရေးအတွက်ကျွန်တော်တို့ဒီ train ထားတဲ့ augmented reality နဲ့ဒီ train ထားတဲ့ product လေးပေါ့နော်ဆိုတော့မြန်မာကခေါ်တော့ depth mong ခေါ်ပါအဲ့ depth mong product လေးတွေကဒီဆိုရင်အာဖရိကနိုင်ငံ၃နိုင်ငံရောနောက်ဒီတရုတ်ပြည်မှာတော့ရောင်းဖို့ကျွန်တော်တို့စကားတွေပြောလာပါတယ်ဟုတ
်ဆိုတော့ဒီပွဲကကျွန်တော်တို့နားလည်သလောက်ဆိုရင်လည်းအလီဘာဘာဥဆောင်ပြီးကျင်းပတဲ့ပွဲပေါ့နော်ဆိုတော့အလီဘာဘာကတာဝန်ရှိသူတွေနဲ့ကောတွေ့ပြီးတော့အသေးစိတ်ဆွေးနွေးပြတာတွေရှိသလားဗျအဲဒါဆေးကွက်တင်ရောင်းချဖို့ကိစ္စပါညာပေါ့နော
်ဟုတ်ဟုတ်ကဲ့အလီဘာဘာ CTO ကိုတိုင်းသူလာပြီးတော့ကျွန်တော်နဲ့2နာရီတော်လောက်စကားကြီးရှိလာပြောပါပြောပြီးတော့လည်းဒီသူတို့ရဲ့ channel ကိုတုံးပြီးတော့ကျွန်တော်တို့နိုင်ငံကထုတ်ထားတဲ့ပြည်နယ်ရှင်တွေထုတ်ထားတဲ့ပစ္စည်းတွေကိုအလီဘာဘာနဲ့တင်ရောင်းဖို့ကိစ္စတွေလည်းကြိုးဖြစ်ပါတယ်ဟုတ
်အလီဘာဘာဆိုတာကတော့ဒါကဘာမှာ online ဈေးရောင်းချတဲ့နေရာမှာအကြီးဆုံးလို့ပြောလို့ရတယ်ပေါ့နော်သူက Amazon နဲ့တောင်သူက level သူကအမေရိကန်ကဒီ Amazon နဲ့တောင်သူကဟို level သွားတယ်ဆိုတော့ဟိုသူရှိကနေတဆင့်ဟို marketing ရှူတောင်းကကြည့်ရင်ဖြန့်ချီရှူတောင်းကကြည့်ရင်သူရှိကတဆင့်အိုဒီမလလဝင်းတို့ရဲ့ဒီ360 ad ကဖြန့်ချီလို့ရသလားသူ online ပေါ်ကနေရောင်းချခွင့်ရမလားဘယ်လိုမျိုးရှိတယ်လဲအဲ့ဒါဆိုရင်တော့တခါတည်းတော်တော်လေးပေါက်ရောက်မဲ့သဘောရှိခီးမြန်မြန်ရောက်မဲ့သဘောရှိတာပေါ့နော
်ဟုတ်တယ်ခီးမြန်ရောက်ပါတယ်ကျွန်တော်ဒီမြန်မာပြည်မှာက market ကဒီအခြေခံပညာဆိုရင် 9 million လောက်ပဲရှိရလေတရုတ်ပြည်ဆိုတော့အကြီးကြီးပဲဒါပေမဲ့တရုတ်ပြည်မှာကြာတော့ကျွန်တော် IP issue တွေရှိရဒီတိုင်းပဲကိုယ့်ကိုမြန်မာပြည်ကလှမ်းရောက်မယ်ဆိုရင်ဆက်ကံပေါ်များရပါတော့အဲ့တော့သူတို့နဲ့အတူတူပေါင်းပြီးတော့သူတို့ market အတွက်ဟိုကျွန်တော်တို့ခုလုပ်ထားတဲ့ solution ဆိုရင်လည်းပြန်ပြီးတော့နည်းနည်းပြောင်းရမယ်ဟာလေးရှိကျွန်တော်တို့ Google Play Store တင်ထားတယ်ဒါပေမဲ့ပြုတ်ပြီးမှဆိုရင်တော့ Google တို့ဘာလို့လုံးဝ access ရှိသူတို့ Snapchat တိုင်းဝါရမယ်ပေါ့နော်အခုကကုတ်ကလေးပြောကုတ်နဲ့ကုန်လုံးအဲ့တော့အဲ့ဒါတွေကသူတို့ပုံနာလေတယ်ပုံနာလေတယ်သူတို့နဲ့လာပြီးတူတူတွဲလုပ်ပါဆိုပြီးတော့လည်းပြောတယ်ဟုတ်ပါအဲ့တိုင်းသာတစ်ခုကြည့်လဲကျွန်တော်တို့ကဒီလို market လည်းနားမလဲဘူးဆိုတော့သူတို့ရှိတဲ့ partner တော့ share ရမှာလို့ဟုတ်
အဲ့တော့ branch တခုတသက်တရုတ် branch ဆိုပြီးတော့ပုံစံမျိုးပေါ့ဥပမာဟိုထပ်ဖွင့်ပြီးတော့သူတို့ ਨੇ ပူပေါင်းပြီးတော့အဲ့ဒီမှာ market ကိုချက်တွင်မယ်ဆိုရင်လဲအတခြား branch အစ်စ်တခုလိုမျိုးဖြစ်သွားမှာပေါ့နော
်ဟုတ်ဖြစ်နိုင်ပါတယ်သူတို့ကလည်းအဲ့လိုမျိုးဖြစ်နေကြတယ်ပေါ့နော်ဟုတ်
ကိုယ်စားဝန်လိုင်းစီစဉ်တင်ဆက်ပေးတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါရှင်အခုမတ်ဆုမြတ်မွန်စီစဉ်ထုတ်လွှင့်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ် internet ကွန်ရက်ထဲမှာပုံမှန်ရှာကြည့်လို့မတွေ့နိုင်တဲ့ website တွေ၊တာမန် web browser တွေသုံးပြီးဝင်ကြည့်လို့မရတဲ့ website တွေကို dark web လို့ခေါ်ပါတယ်။ dark web ကိုအပြုသဘောသုံးကြသူတွေရှိပေမဲ့အများစုကရာဇဝတ်မှုမကင်းတဲ့လုပ်ငန်းတွေအတွက်အသုံးချနေကြတဲ့အကြောင်းကိုမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ဂျန်နက်ကိုတုံးချပြီးတော့မတမာတဲ့အလုပ်လုပ်နေကြသူတွေများနော် main clay တွေကိုတော့ဖမ်းပြီးတော့ online ပေါ်မှာရောင်းစားနေကြတဲ့ဆိုပဲကိုသားညုံရေ
လောလောလတ်ပဲ black death ဆိုတဲ့အဖွဲ့အကြောင်းကြားတယ်မဟုတ်လားမဆင်မြန်မွန်ရဲ့ online ပေါ်ကနေပြီးတော့လူမောင်ခိုကူးတာတို့ main clay တွေကိုဖမ်းပြီးတော့ရောင်းစားတာတို့လုပ်နေတဲ့ online ဒုစရိုက်အဖွဲ့က britain က chloe alien ဆိုတဲ့ model ကောင်မလေးကိုဖမ်းပြီးတော့ online ပေါ်မှာလီလံပြစ်ရောင်းဖို့စ조사ခဲ့ကြတာလေပြန်လွတ်လာလို့တော်သေးတယ်
ဒုစရိုက်သမားတွေအသုံးများတဲ့ dark web ပေါ်မှာ black death လို့အဖွဲ့မျိုးမကောင်းမှုလုပ်နေကြတဲ့လုပ်ငန်းတွေမှာအများကြီးပဲအခု2019 July လတုန်းကပဲ internet ပေါ်မှာအကြီးဆုံးဒုစရိုက်လုပ်ငန်းဈေးကွက်ကြီးလို့တောင်ပြောလို့ရတဲ့ alpha bay ကိုဖြိုခွင်းနိုင်ခဲ့တယ်လို့ american တရားရေးဌာနကကြေညာခဲ့သေးတယ်လေအဲ့ဒီ alpha bay ကိုဖြိုခွင်းနိုင်ဖို့အတွက် american က fbi အပြင် thai netherlands lithuania canada britain နဲ့ပြင်သစ်နိုင်ငံကတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေပေါင်းပြီးစ조사ခဲ့ရတာရှင်
အဲ့ဒီ alpha b တရားမဝင် online ဈေးကွက်ကြီးပေါ်မှာမူရစီတွေလက်နက်တွေကွန်ပျူတာ hack လုပ်တဲ့ hardware software တွေအပြင်အခြားတရားမဝင်ပစ္စည်းတွေကိုအယောင်းဝယ်လုပ်နေကြတာလို့ American တရားရေးဌာနကပြောတယ်မဟုတ်လားဗျ
2013ခုနှစ်တုန်းကလည်းအဲ့လိုမျိုးပဲ online ပေါ်က Silk Road ဆိုတဲ့ဒုစရိုက်ဈေးကွက်ကြီးကို FBI ကဖြိုခွင်းခဲ့သေးတယ်လေအဲ့ဒီ Silk Road ဈေးကွက်ကြီးရဲ့တန်ဖိုးဆိုလဲဒေါ်လာ34သန်းခွဲလောက်ရှိတာတကယ်ကဒီ Alpha Bay တို့ Silk Road တို့လိုမျိုး online ပေါ်မှာဒုစရိုက်လုပ်ငန်းလုပ်နေကြတဲ့သူတွေကနောက်ရောက်ခံနိုင်ဖို့အင်မတန်ခက်ခဲတဲ့ Dark Web ထဲမှာ website တွေထောင်ပြီးတော့မကောင်းမှုလုပ်ငန်းတွေလုပ်နေကြတာပဲတချို့ဆိုလူသက်ခိုင်းလို့ရတဲ့သူမျိုးကိုတော့ရှာပေးတယ်ဆိုပဲ
Dark web ဆိုတာက internet ကွန်ရက်ထဲမှာ UU search engine တွေနဲ့ရှာလို့မရနိုင်တဲ့ပြင်ပုံမှန် internet browser တွေနဲ့သုံးလို့မရနိုင်တဲ့ internet ဆာမျက်နှာမျိုးတွေကိုပြောတာပါ။လျှို့ဝှက် internet ကွန်ရက်လို့လည်းပြောနိုင်ပါတယ်။အဲ့ဒီကွန်ရက်ထဲကိုဝင်နိုင်ဖို့အတွက်အထူးလုပ်ထားတဲ့ software တွေလုံခြုံရေးအဆင့်တွေလိုပါတယ်။လုံခြုံရေးအဆင့်တွေများလုံးတဲ့အတွက် internet သုံးနေသူကဘယ်သူလဲ၊ဘယ်နေရာကသုံးနေတာလဲဆိုတာသိနိုင်ဖို့သိကိုခက်ခဲပါတယ
်။တကယ်တော့ dark web လို့ပြောကြတဲ့online ပေါ်မှာနောက်ရောက်ခံဖို့မလွယ်တဲ့ website မျိုးတွေကို american အစိုးရကစပြီးတော့ဖန်တီးခဲ့တာပါ။The Onion Router အတူကောက်တောလို့ခေါ်တဲ့နည်းပညာကို American စစ်တပ်က1990ပြည့်နှစ်လယ်ပိုင်းတွေလောက်တုန်းကဖန်တီးခဲ့တာရှင်စစ်တုံးဥကိုခွဲကြည့်လိုက်လို့ရှိရင်အလွှာအလွှာတွေဖြစ်နေတယ်လို့လုံခြုံရေးအဆင့်ပေါင်းများစွာနဲ့အင်မတန်လုံခြုံအောင်လုပ်ထားတဲ့တောအင်တာနက်ကွန်ရက်ထဲမှာ American ထောက်လှမ်းရေးအဖွဲ့တစ်ဖွဲ့နဲ့တစ်ဖွဲ့ကြားမှာဒီလုံလုံခြုံခြုံဆက်သွယ်နိုင်ဖို့ဖန်တီးခဲ့ကြတာပါဒါပေမဲ့တော software ကိုလူတိုင်းသုံးခွင့်ပေးထားတော့တောကွန်ရက်ထဲမှာဒီလျှို့ဝှက် website ပေါင်းက3000ကျော်အခုရှိမယ်လို့ခန့်မှန်းရပါတယ်
လူမသိနိုင်တဲ့ internet ဆာမျက်နှာတွေ Google လိုမျိုးတာမန် search engine တွေနဲ့ရှာလို့မရနိုင်တဲ့ dark web internet ဆာမျက်နှာတွေကိုသုံးလို့ရနိုင်မဲ့ software တွေ web browser တွေထဲမှာ Tor ကတော့နည်းတစ်ခုပေါ့ဗျာအခြား software နဲ့ browser တွေကလည်းရှိပါသေးတယ်ဒါပေမဲ့လို့ Tor ကတော့အလွယ်ဆုံးလို့ပြောကြပါရစေ
နောက်ရောက်ခံလို့မရနိုင်လောက်တဲ့ dark web website တွေကိုဒုစရိုက်သမားတွေပဲသုံးကြတာမဟုတ်ပါဘူးဒီသတင်းတောက်တွေအတိုက်ခံတွေကိုယ့်ရဲ့ online လုံခြုံရေးကိုစိုးရိမ်ကြသူတွေလည်းသုံးကြပါရစေသတင်းဌာနတွေကိုဒီလျှို့ဝှက်သတင်းပေးခြင်းတဲ့သူမျိုးတွေလည်းတုံးကြတယ်။အင်တာနက်သုံးဆွဲမှုထိမ့်ချုပ်ထားတဲ့နိုင်ငံတွေမှာအင်တာနက်ကိုလွတ်လွတ်လပ်လပ်သုံးခြင်းတဲ့သူတွေလည်းတုံးတယ်။နောက် WikiLeaks ဆိုလို့ရှိရင်လျှို့ဝှက်အချက်လက်ပေးခြင်းသူတွေအတွက်ကိုဒီ Dark Web ထဲမှာသူတို့ရဲ့ website ရှိတဲ့ကိုသားညုံရဲ့
Dark Web ကိုအပြုသဘောတုံးကြသူတွေရှိပေမဲ့လို့မတမာတဲ့လုပ်ငန်းတွေတုံးသူတွေကတော့ပိုများမယ်ထင်တယ်မဆင်မြန်မွန်။မကောင်းမှုတွေကိုအင်တာနက်ပေါ်မှာပုံရှိုးကွယ်ရှိုးလုပ်နိုင်တော့ဒုစရိုက်သမားတွေကပိုးပြီးတော့မျက်စိကျကြတယ်လေ။အကြမ်းဖက်သမားတွေက dark web ကိုသုံးပြီးတော့အကြမ်းဖက်ဝါဒဖြန့်တာတို့လက်နက်လုံနီးဘုံးလုံနီးတွေဖြန့်တာတို့လည်းလုပ်ကြပါတယ်။အဲဒါကြောင့်မလို့ကဘာတဝန်းကဆူရတွေကလည်း dark web ထဲက website တွေကိုအစမဖော်ဖော်နိုင်အောင်အသေးအတန်ကြိုးစားနေကြတာဗျ။တိတ်ကိုလုံညုံတယ်လို့ဆိုပေမဲ့လည်း alpha b website တို့ secret website တို့နောက်ကွယ်မှာအဓိကလုံနေတဲ့သူတွေကိုဖမ်းနိုင်ခဲ့တာပဲလေ။online မှာချိရဖြောက်ထားတဲ့ dark web website တွေစီတွားနိုင်ဖို့ကလည်းမခက်လာဘူးမဆင်မမော။ဥပမာ tor browser ကိုသုံးမယ်ဆိုရင် tor website ကိုသွားပြီးတော့သူတို့ပေးထားတဲ့ software ကို download လုပ်လိုက်ရုံပဲ။အဲ့ဒီမှာပါတဲ့ tor web browser ကိုသုံးပြီးတော့ dark website ထဲမှာသုံးကျင်တဲ့ website လေးစာရိုက်ထည့်သုံးလို့ရပါတယ်။တခုပဲရှိတာကသူများတွေမသိနိုင်အောင်လို့လျှို့ဝှက်လုပ်ထားတဲ့ dark web တွေရဲ့ဒီ website လေးစာမသိဘူးဆိုရင်တော့မလွယ်လှဘူးဗျ။သ တိထားစရာနောက်တစ်ခုကလည်းကိုမယူရဲပဲနဲ့စောစောကပြောသလိုဒူးစရိုက်လုပ်ငန်းလုပ်နေတဲ့ website တွေနောက်တရားမဝင်ရောင်းဝယ်လုပ်နေတဲ့ website တွေစီကိုရောက်သွားနိုင်ပါတယ်
။အခု blogger အစီအစဉ်မှာ dark web တွေအကြောင်းပြောပြနေတာက dark web ဆိုတာဘာလဲဆိုတာကိုပဟုတုတရရစီဖို့ရည်ရွယ်ချက်နဲ့ပြောပြနေတာပါ။တရားမဝင်လုပ်ငန်းတွေလုပ်ဖို့အတွက်နီးလန်းပြနေတာမဟုတ်ဘူးဆိုတာကိုတော့သေသေချာချာပြောပြရစီ။ online ပေါ်ကရာဇဝတ်မှုတွေ cyber တိုက်ခိုက်မှုတွေနဲ့ဆိုင်တဲ့သတင်းတွေတိုင်းမှာ dark web အကြောင်းပါနေတာမို့ dark web ဆိုတာဟာအင်တာနက်ကွန်ရက်ထဲမှာရှာကြည့်လို့မရနိုင်အောင်လှုပ်ထားတဲ့ website တွေဖြစ်တယ်ဆိုတာသဘောပေါက်ထားစေဖို့အတွက်အခုပြောပြနေတာဖြစ်ပါရဲ့ရှင်
။တကယ်တော့ www world wide web ထဲမှာ website အမျိုးအစား၃မျိုးရှိပါတယ်။ surface web, deep web နဲ့ dark web ဆိုပြီး၃မျိုးဖြစ်ပါတယ်။ကျွန်တော်တို့အပါအဝင်အများဆုံးသုံးနေကြတာက surface web ပါ။ဘယ်သူမှစဝင်ကြည့်နိုင်အောင်လို့လှုပ်ထားတဲ့ website မျိုးတွေ၊နောက် Google လိုမျိုး search engine ထဲမှာရှာကြည့်လို့ရတဲ့ website မျိုးတွေကို surface web လို့သတ်မှတ်ကြပါတယ်။
Deep web ဆိုတာကတော့ search engine နဲ့ရှာလို့မရနိုင်တဲ့ internet စာမျက်နှာမျိုးတွေပါ။ဒါပေမဲ့လည်းကိုယ်မှဝင်ကြည့်နိုင်တဲ့ခွင့်ပြုချက်ရထားတဲ့ဆိုလို့ရှိရင်ဝင်ကြည့်လို့ရနိုင်ပါတယ်။ဥပမာ user name တို့ password တို့ရှိတဲ့ဆိုလို့ရှိရင်ဝင်ကြည့်လို့ရနိုင်တဲ့ website စာမျက်နှာမျိုးတွေက deep web အမျိုးအစားထဲမှာပါပါတယ်။နောက်ဆုံးတစ်မျိုးဖြစ်တဲ့ဒီ dark web တွေကြတော့ search engine တွေနဲ့လည်းရှာကြည့်လို့မရဘူး။နောက်အများသုံးနေကြတဲ့ဒီ Firefox တို့ Google Chrome တို့ Internet Explorer တို့ Safari တို့လိုမျိုးရိုးရိုး web browser တွေကိုသုံးပြီးတော့ဝင်ကြည့်လို့မရနိုင်တဲ့ website မျိုးတွေပါ။အဲဒါကြောင့်လည်းဒီ dark web website တွေထဲကိုဝင်နိုင်ဖို့အတွက်ကိုသက်သက်ဖန်တီးထားတဲ့ software တွေ web browser တွေသီးသန့်ရှိနေတာဖြစ်ပါတယ်။Dark web လို့ဆိုတဲ့အတိုင်းပဲဒီအမှောင်ထဲမှာရှိနေတဲ့ website တွေကိုအမှောင်ကဘာတွေရောက်နေကြတဲ့မတမာသူတွေကအသုံးများနေကြတာဖြစ်ပါရဲ့ရှင
်မဆင်မြတ်မှုစီစဉ်ပြီးကိုသားညွန်ကူညီတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီတစ်ပတ်သက်တမ်းရောင်သတင်းလွှာအစီအစဉ်မှာတော့မြန်မာနိုင်ငံမှာပထမဆုံးအင်ရှင်အနေနဲ့နိုင်ငံတကာအလှမယ်ပြိုင်ပွဲကျင်းပပြီးမယ်ဆိုတဲ့အကြောင်းပြောပြမှာပါကမ္ဘာနိုင်ငံပေါင်း90ကျော်ကအလှမယ်တွေဝင်ရောက်ရှင်ပြိုင်မဲ့ Miss Grand International 2018ကိုမြန်မာနိုင်ငံကပထမဆုံးကြိမ်အင်ရှင်ဖြစ်လက်ခံကျင်းပသွားဖို့ရွေးချယ်ခံရတာပါဒီလိုနိုင်ငံတကာကအလှမယ်တွေလာရောက်ရှင်ပြိုင်မယ်ဆိုတော့မြန်မာနိုင်ငံအကြောင်းကိုကဘာကပိုတိလာမယ်ဆိုပြီးမျှော်လင့်ချက်တွေလည်းများနေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကကျင်းပခဲ့တဲ့ဒီပြိုင်ပွဲမိတ်ဆက်ခမ်းနားအကြောင်းကိုကိုထက်အောင်ခန်းကတက်တန့်အောင်သတင်းလွှာအစီအစဉ်မှာပြောပြပေးပါမယ်ရှင်။
2023ခုနှစ်ကထိုင်းနိုင်ငံမှာစတင်ကျင်းပခဲ့တဲ့ Miss Grand International ရဲ့ပြိုင်ပွဲကိုအခု2018ခုနှစ်အတွက်မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပခွင့်ရရှိခဲ့တာပဲဖြစ်ပါတယ်။အလာမယ်များပြားလာရောက်ရှင်ပြိုင်တဲ့ဒီပွဲကိုလာမယ့်အောက်တိုဘာ25ရက်နေ့မှာကျင်းပပြုလုပ်သွားမှာပါ။ဒီနေ့ပြိုင်ပွဲဆောင်ဖို့ကတော့စစ်ပွဲနဲ့ကြမ်းဖက်မှုတွေရပ်တန့်စေဖို့ဆိုတဲ့ခေါင်းစဉ်ကိုရွေးချယ်ထားပါတယ်။အခုလိုအင်ရှင်ဖြစ်လက်ခံကျင်းပခွင့်ရရှိခဲ့တဲ့အတွက်မြန်မာနိုင်ငံရဲ့လူနေမှုဘဝတွေရိုးရာယဉ်ကျေးမှုတွေကိုလေ့လာခွင့်ရပြီးနိုင်ငံကာကိုပုံမကျေပြန့်စွာသိရှိလာနိုင်မှုမျှော်လင့်နေလို့Hello Madam Media Group က Managing Director မဆိုးယူဝေကခုလိုပြောပါတယ
်။ဘာပဲပြောခုကမ္ဘာနိုင်ငံအကုန်လုံးကလာတဲ့ဒီအလှမယ်တွေကြောင့်မှာဟိုမြန်မာနိုင်ငံဆိုတာလေးကိုတော့သိသွားပြီပေါ့နော်။သိသွားပြီးတော့မြန်မာလူမျိုးတွေကဘယ်လိုမျိုးလေးရှိရဲဆိုတော့သူတို့လေ့လာခွင့်ရမယ်။ဒီမှာဘယ်လိုအနေအထားတွေရှိရဲဆိုတာတဆင့်စကားတဆင့်နားနဲ့တော့ဟိုပို့ပြီးတော့မှကျေပြန့်လာမယ်လို့တော့ထင်ပါတယ်ရှင်။
အစပိုင်းက Miss Grand International 2018ပြိုင်ပွဲကိုအခြားအခြားနိုင်ငံတနိုင်ငံနဲ့ကနဦးစနစ်ထားပြီးမြန်မာနိုင်ငံရဲ့တဘာဝပတ်ဝန်းကျင်အလှတွေတိုင်းသားတွေရဲ့ဒလိစရိုက်တွေပြည်တွင်းချင်းချင်းလုပ်ငန်းကြိုးပမ်းအားထုတ်တာတွေကိုထင်ဟပ်ပြသနိုင်မှုမြန်မာနိုင်ငံကိုအင်ရှင်ဖြစ်ကျင်းပဖို့ရွေးချယ်ဆုံးဖြတ်ခဲ့တာပဲဖြစ်ပါတယ်။အခုလိုပထမဆုံးအင်ရှင်ဖြစ်လက်ခံကျင်းပမဲ့ Miss Grand International 2018ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့မြန်မာနိုင်ငံကိုစားပြုအလှမယ်ဆုမြတ်ဖူးကတော့
မြန်မာနိုင်ငံမှာဒီပွဲကဆိုတော့ပထမဆုံးရှင်ပြိုင်ရမှာဆိုတော့မြန်မာကိုစားပြုကလည်းကွာပထမဆုံးဖြစ်တဲ့အတွက်အရန်ကိုဂုံယူမိရပေါ့နော်အရန်လည်းဂုံယူမိရအရန်လည်းကြောက်တယ်ဟိုကြောက်တယ်ဆိုတာဘာလို့လဲဆိုတော့ကိုအမားလုံးမိရင်ကိုပြောခံရမှာမဟုတ်ဘူးဆုမြတ်ဖို့ပြောခံရမှာမဟုတ်ဘူးမြန်မာနိုင်ငံပြောခံရမှာမစ်မြန်မာပြောခံရမှာမစ်မြန်မာပြောခံရတာခါကြာရင်ဆုမြတ်ဖို့ပဲထိမှာမဟုတ်ဘူးတခြားမစ်မြန်မာတွေပါဇတိုက်ထိပါမှာအဲ့တော့ကိုအရှက်ရအောင်လုပ်လိုက်ရင်တခြားမြန်မာနိုင်ငံတစ်ခုလုံးမြန်မာနိုင်ငံဟာဒီကွာဒီလိုပါလားကိုကအချိန်မနေစားဆိုဟမ်မြန်မာနိုင်ငံလူတွေလူပါလားဆိုအဲ့လိုဖြစ်သွားမယ်အဲ့တော့ကိုဘကအဲ့လိုမျိုးဖြစ်အောင်အကုန်လုံးကြိုးစားသွားမယ
် Miss Grand International ပြိုင်ပွဲကထိုင်းနိုင်ငံခြေစိုက်အဖွဲ့ကြီးကဥဆောင်ကျင်းပခဲ့တာဖြစ်ပြီး2023ခုနှစ်ကနေ2025ခုနှစ်ထိထိုင်းနိုင်ငံမှာကျင်းပခဲ့ပြီးတော့2026ခုနှစ်မှာ American 2029ခုနှစ်မှာ BNN နိုင်ငံတို့မှလည်းကျင်းပခဲ့ပြီးအခု2018ခုနှစ်မှာမြန်မာနိုင်ငံကအင်ရှင်ဖြစ်ကျင်းပခွင့်ရရှိခဲ့တာပဲဖြစ်ပါတယ်
2013ခုနှစ်ကစတင်ကျင်းပခဲ့တဲ့နှစ်မှာအမေရိကန်နိုင်ငံကိုစားပြုအလမေကရရှိခဲ့ပြီး2014ခုနှစ်မှာကျူဘာအလမေ2015ခုနှစ်မှာအော်စတြေးလျအလမေ2016ခုနှစ်မှာအင်ဒိုနီးရှားအလမေနဲ့2018ခုနှစ်မှာတော့ပေရူးနိုင်ငံကိုစားပြုအလမေတို့ကစုအသီးသီးရရှိခဲ့ပါတယ်2018ခုနှစ် Miss Grand International ပြိုင်ပွဲကိုမြန်မာနိုင်ငံကိုစားပြုအလမေအေဂျင်မိုးကဝင်ရောက်ရှင်ပိုင်ခဲ့ပြီးပြိုင်ပွဲမှာဆုမရရှိခဲ့ပေမဲ့ပေးတအားပေးမှုကိုတော့ရရှိခဲ့ပါတယ်Miss Grand International 2018ကိုမြန်မာနိုင်ငံမှာအိမ်ရှိဖြစ်ကျင်းပမဲ့မိတ်ဆက်ပွဲကိုတော့ Sirona Hotel မှာကျင်းပပြုလုပ်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Take it on the side and bro.
တဲ့ရောင်တဲ့င်းတော့အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့မြန်မာ knowledge society အဖွဲ့ editor အဖြစ်တာဝန်ယူခဲ့တဲ့ဦးထူးကျော်ဝင်းဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ဒီတန်ဒီယာအထူးစီးရတဲ့ဘောနော်အလုံးမဒီဒီ energy ရတာအစိုးရကဘောနော်2015ခုနှစ်ဒီကောက်ပွဲအနေနဲ့မှာဒီကောက်တင်ရောက်ရှိလာတယ်ကျွန်တော်တို့ကရှိမှဆိုရင်လည်းစက်ဘက်ကနေဒီမှာပို့ချချင်းဟောင်းနေဦးဆောင်တယ်ဒီကြက်ခိုင်ပါတယ်သူက2010ဒီကောက်ပွဲအစဉ်2015ဒီသူကလည်းဒါဒီကောက်ပွဲတက်တဲ့အစိုးရဆိုပြီးလုပ်ခဲ့တာရှိတာပေါ့နော်ဘယ်လိုလဲဖြစ်နေဖြစ်နေပေါ့လေဒီဒီကောက်ပွဲမှာဒီဖြတ်ပြီးသူတက်လာတယ်ပေါ့နော်ဒါတခုလဲကြိုးလို့ရမယ်ဒီတစ်ခါမှ2015မှာတော့ကျွန်တော်တို့ဒီ landslide ပေါ့နော်တိုက်ပင်လဲဆောင်နေဆောင်မကြံကျွန်တော်တို့ဒီလိုပါလေဒီတောင်ဆန်းစစ်ပြီးဆိုတော့ energy အစိုးရကိုလုပ်ရရှိတယ်အခုဆိုတော့ကျွန်တော်နှစ်နှစ်ကျော်၃နှစ်ကြီးပါရောက်လာပြီအဲ့တော့ကျွန်တော်တို့တန်းဒီကဒီအခုဆိုရင်ဒီအခက်ခဲတွေလည်းတပ်ပေါင်းစုံမှာများရှိနေတယ်အဓိကအတားအဆီးဖြစ်တဲ့ပြည်တွင်းစစ်နော်ပြည်တော်ပြည်တွင်းစစ်အတိုင်းအတာဒီတမကအစိုးရနဲ့ဒီမြန်မာတပ်မတော်ချာမှရှိတဲ့ပြည်တွင်းစစ်တွေရှိနေတော့မယ်နောက်စီးပွားရေးထုံးလို့တက်ဖို့အတွက်လည်းအားလာကောင်းနေရှိတော့လည်းရုန်းကန်နေရပဲဖြစ်တယ်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီတတိုင်းတစ်ကဘာလုံးကနေအာရုံစိုက်ပြီးတော့ကြည့်နေကြဖြစ်တဲ့ဒီရခိုင်နောက်ချမ်းကိစ္စမှရှိတဲ့ဒီကိစ္စလေးနော်အခြားသောပြည်တွင်းမှာရှိတဲ့ဒီဒီကအခွင့်အရေးတွေလူခွင့်ရေးကိစ္စတွေဆိုတော့ကျွန်တော်တို့ကအများကြီးရောရှိနေတယ်ပေါ့နော်ဒါပေမဲ့လည်းကျွန်တော်တို့ကဒီတိုင်းဒီကဒီတစ်ချိန်မှာဒီမိုကရေစီနိုင်ငံဖြစ်အောင်နောက်တစ်ခါလူခွင့်ရေးကိုလေးစားလိုက်တာပြီးတော့ဒါပြည်တွင်းဆက်လက်ခြုံငင်းတဲ့ငင်းငင်းတဲ့အတိုင်းတစ်ခုဖြစ်ဖို့အတွက်ဆိုရင်ကျွန်တော်တို့အကြံမှာကျွန်တော်ယူကြည်ရတစ်ခုထည့်ပြီးရောင်းရင်တော့အဲကျွန်တော်တို့ကအပြန်အလှန်နားလည်မှုကတော့တော်တော်အရေးကြီးလို့ထင်ပါတယ်နောက်တစ်ချက်ကတော့ငြင်းငြင်းမှုပေါ့အရေးကြီးဆုံးလို့ပြောချင်တာကငြင်းငြင်းမှုပါပေါ့နော်ဒါကျွန်တော်အမြင်အဖြစ်အောင်ပြောရမယ်ဆိုတော့နိုင်ငံရေးမှာနိုင်ငံရေးလုပ်တဲ့အခါမှာဘယ်အလုပ်တစ်ခုလုပ်တဲ့အခါမှာကျွန်တော်တို့ရဲ့ငြင်းငြင်းမှုမရှိဘူးဆိုရင်တော့ဘယ်လိုမှဖြစ်ဆက်သွားလို့မရပါဘူးမြို့တွယ်ဆက်နေရာမှာတရားကြောင်တဲ့ဟိုအကြိုက်တွေတူအကြိုက်တွေမတူတာမျိုးဟုတ်ပါဘူးညွတ်တယ်ဆိုတဲ့အရာတစ်ခုတိစောက်ဖို့ဆိုတာဘုံကြီးနှမ်းချက်တစ်ခုချမှတ်နိုင်တယ်ဆိုရင်တော့ငြင်းငြင်းမှုကရှိမှာပါပဲအဲ့ဒီကြားထဲမှာလည်းယူသားမှုတွေယူသားပုံလည်းမှုတွေရှိဖို့လို့တို့တရားမကြောက်တဲ့အာကာသမထားဘဲနဲ့နော်ကျွန်တော်တို့တမိုင်းမှာဘလိုပဲဖြစ်ခဲ့ဖြစ်ခဲ့အာကာသမထားဘဲနဲ့ကြောက်နေကြောက်နေဂျာမားနားလေတိမြင်ပေးနိုင်တဲ့အပြန်လာနားလည်မှုတွေရှိဖို့လိုပါလေအဲ့တော့ကျွန်တော်တို့ကအခုချိန်ဆိုရင်ကျွန်တော်အမြင်အများဆုံးတော့တော့ energy အစိုးရမှာဆိုလည်းအခက်ခဲပေါင်းများစွာရှိတော့လည်းပဲရှေ့ဆက်နေရပေါ့နော်ကျွန်တော်တို့လည်းအားမလို့အားမရရှိရဲအများပြည်သူမှလည်းရှိနိုင်တယ်ပေါ့နော်ဒါနဲ့ဒါဒီအားလုံးကိုပြန်ကြည့်တဲ့အခါမှာအမှကျွန်တော်တို့နိုင်ငံရေးအရာဆိုတော့ကျွန်တော်တို့ကိုယ်တိုင်ပါတယ်ပဲပြောင်းတော့အမြင်ယူဆမှတူလေလက်တကျမတူတာရှိတော့လည်းပဲအခုတိတိကျကျစဉ်းစားကြည့်ရဆိုရင်အဲ့ဒီလူတွေနဲ့ကျွန်တော်နဲ့ပဲဥတီပြောင်းချားလာမှာဘာတော်တူလဲဆိုတော့ဒီတိုင်းမျိုးကိုပုံမှုပြီးတော့တိုးတက်စေချင်တာကောင်းမွန်စေချင်တာနော်အများပြည်သူတကယ်နိုင်ငံသားအခွင့်အရေးအပြည့်အဝရပြီးတော့ဒီမိုကရေစီနိုင်ငံဆက်ဆက်ဖြစ်စေချင်တဲ့စိတ်ချတာနဲ့ဥတီချမှာတော့တူတာတွေ့ရပါတယ်အဲ့တော့အခုဆိုရင်ဒါကျွန်တော်ကိုယ်ပိုင်အပြည့်အစုံအောင်ပြောရရင်တော့ဒီရင်တော့ဆိုကိုနဲ့ယူစားလေးနိုင်ငံယူစားနိုင်ငံမတူတာနဲ့တိတ်ပြီးတော့ကျွန်တော်ကိုယ်တိုင်နဲ့စကားမပြောချင်မဆက်ဆက်နိုင်တဲ့စိတ်မျိုးရှိပါတယ်။ဒါပေမဲ့အခုနောက်ပိုင်းတော့တဖြည်းဖြည်းချင်းနဲ့ကိုလုပ်တဲ့အလုပ်တွေအတူတူနေအမိထားလို့နောက် ပြန်စဉ်းစားသုံးသပ်တဲ့အခါမှာကျတော့ကျွန်တော်တို့ကနောက်ဆုံးကျတော့ဥတီချက်ကြီးကအများအပြားတော့တူကြပါတယ်။ဟိုတချို့တော့လည်းဒီပဲချပဲဆိုဆိုပေါ့နော်။ဘယ်လိုမဟုတ်တဲ့အနေထားတွေရှိတော့လည်းအများအပြားတူပါတယ်။အဲ့တော့အဲ့လိုတူရတဲ့ကြောင့်ပေါ့ကျွန်တော်တို့တိမကျအောင်ကြောင့်မှအပြန်အလှန်နားလည်မှုပြီးစောက်ပြီးတော့ဒီရမုံမပွားပဲနဲ့ပုံမှန်ကိုသွားမယ်လှုပ်ဆောင်မယ်လို့တူရတူရတရားမှာစူးစီးလှုပ်ဆောင်နိုင်မယ်ဆိုရင်တော့ခုနလိုပြောတဲ့ဒီလူခွင့်ရေးစနစ်စံနှုန်းတွေလေးစားလိုက်တာပြီးတော့ဒီမိုကရေစီနိုင်ငံဆက်စစ်တစ်ခုဖြစ်မယ်လို့ယုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
VOA American တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-239-382-555 လေးကိုဖြစ်စေအီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်မြန်မာနိုင်ငံမှာအမြင့်တွေနေတဲ့အကျင့်ပြတ်ချာစားမှုတွေကိုလက်ရှိအစိုးရလက်ထက်မှာအရှိန်မြင့်ဆောင်ရွက်လာတာတွေ့ရပါတယ်။ဒါပေမဲ့လက်ရှိမှာစုံစမ်းအရေးယူခံရသူတွေကယာရုကြီးတဲ့သူတွေဟာလက်ရှိအစိုးရကခန့်ထားတဲ့သူတွေများပါတယ်။အရင်အစိုးရအဆက်ဆက်လက်ထက်အတွင်းအကျင့်ပြတ်ချာစားမှုနဲ့နာမည်ကြီးခဲ့သူတွေအခုချိန်ထိဘာကြောင့်အရေးယူမခံရသေးသလဲဆိုတော့တောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရည်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုချုပ်တင်ဆက်သွယ်နိုင်ပါတယ်။ရုပ်ဖုန်းနံပါတ်ကတော့1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်။အင်္ဂါနေ့ညဒိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့တနင်္လာနေ့ညပဲအစီအစဉ်တွေအဆုံးမသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြီးညာပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နဲ့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေဒီကနေ့တနင်္လာနေ့မှာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်ကစစ်မဲ့ဆုံမှာထပ်ပြီးတော့တွေ့ဆုံခဲ့ကြပါတယ်။စင်ကာပူမှာဇွန်လ၁၂ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်တဲ့အကြောင်းပြီးခဲ့တဲ့ဂျာတာဘရီနီကပြောဆိုခဲ့တဲ့အမေရိကန်သမ္မတထရန့်ကစီစဉ်ထားတဲ့အတိုင်းဆွေးနွေးပွဲဖြစ်လာဖို့အလားအလာကောင်းတယ်လို့ပြောဆိုထားပါတယ်။လင်းလက်နေတဲ့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးနေရာမှာလူသိများတဲ့ဗဏ္ဍာရေးဆိုင်ရာချွမ်းကျင်သူဦးစိုးဝင်းကိုခန့်အပ်ဖို့တမရကလွှတ်တော်ကိုအမည်စင်းတင်သွင်းပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုစည်းပွားရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးဝင်းကနိုင်ငံတကာဗဏ္ဍာရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းကုမ္ပဏီကြီးဖြစ်တဲ့ဒလော့ရဲ့မိဖက်အဖြစ်လည်းလုပ်ကိုင်နေသူပါ။မြန်မာဆိုရရဲ့စည်းပွားရေးညှိနှိုင်းမှုကော်မတီမှလည်းအဖွဲ့ဝင်ဖြစ်ဆောင်ရွက်နေပါတယ်။မလေးရှားနိုင်ငံမှာမက်သဖက်တမင်ဆိတ်ကျော်ဆေးပြားနဲ့ဘိန်း 1.2 တန်နီးပါးကိုပြီးခဲ့တဲ့သတင်းပတ်ကဖမ်းဆီးရမိတယ်လို့မလေးရှားအကောက်ခွန်အရာရှိတွေကဒီကနေ့မှပြောဆိုလိုက်ပါတယ်။ဒေတာရင်းဖြန့်ချိဖို့လို့ယူဆရတဲ့ယာဘဆိတ်ကျော်ဆေး 1189 ကီလိုဂရမ်နဲ့ဘိန်း 960 ကီလိုဂရမ်ကိုတင်ဆက်ရမိတာလို့အကောက်ခွန်အရာရှိချုပ်ကကွာလာလမ်ပူမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားပါတယ်။မေလ22ရက်နေ့ကကွာလာလမ်ပူမြို့စင်ချေဘုံမှာအဲ့ဒီမူရစေဝတီကိုတင်ဆက်ရမိတဲ့နောက်ဒီအမှုနဲ့ဆက်ဆက်ပြီးမြန်မာ3ဦးနဲ့မလေးရှား3ဦးကိုအာဏာပိုင်တို့ကဖမ်းဆီးထားပါတယ်ရှင်
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထက်ကကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voidet Zonyek ဖြစ်ပါတယ်။ VOE ကနေအခုအတန်လွှင့်နေတဲ့တနာ yı စာစီစဉ်အားလုံးကိုစီစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.